Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာတောတာရှင်များရှင်2019ခုနှစ်ဇူလ2ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မအီတန်စမဒီညအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ရာသီဥတုဆိုင်ရာ Paris သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်သမ္မတ Donald Trump ရဲ့ဆုံးဖြတ်ချက်ပေါ်ကမ္ဘာတဝန်းကခေါင်းဆောင်တွေပတ်ဝန်းကျင်ထင်သေးရလို့ရှားသူတွေအပြင်းထန်ဝေဖန်နေပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကာစီနိုလောင်းကစားရုံတစ်ခုကိုတနတ်သမားတူဝင်ရောက်စီးနှင်းပြီးမိရှို့ရာကလူ36ဦးထက်မနည်းသေဆုံးသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူတွေနဲ့တူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော်တာရှင်နေနားဆင်ကြမှာက The Voice Weekly သတင်းစာ Editor ချုပ်နဲ့ကလောင်ရှင်ဗြိတိရှားကိုကိုမောင်တို့ကိုတယောစာရေးသားဖော်ပြမှုနဲ့ဗဟန်းမျိုးနယ်ရဲစခန်းကဒီကနေ့မှဖမ်းဆီးလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့
ကျွန်တော်တို့ကစခန်းကိုအဲ့ဒီဟာလေးတွေဖြေဆိုးဖို့လိုက်လာတာဒီရောက်တော့မှပဲအချိန်နဲ့အဲ့လိုပြောင်းသွားပြီးတော့သူတို့ဖမ်းဆီးမယ့်ရပြီးပါပြီ
သူတို့ရဲ့ရှိနေဦးခင်မောင်မြင့်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်တအောင်းပလောင်တပ်ဖွဲ့ DNL နဲ့မြမတမရတို့ကြားနှိမ့်စင်လိုလိုတိုက်ပွဲတွေဖြစ်ပွားနေတဲ့သတင်းပြင်ရန်ကုန်မှာဒီကနေ့ကစပြီးကျင်းပတဲ့ American မြန်မာကုန်စည်ပြပွဲအကြောင်းကိုလည်းဒီညပိုင်းမှာပြောပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လေဦးနဲ့မက်ခင်ပြည်ထွေတို့ကကြီးညာပေးပါမယ်ရှင်
အမေရိကန်ရာသီဥတုဆိုင်ရာ Paris သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်သမ္မတ Donald Trump ဆုံးဖြတ်လိုက်တဲ့ပေါ်ကမ္ဘာတဝန်းကခေါင်းဆောင်တွေပတ်ဝန်းကျင်ထင်သေးရင်လို့ရှားသူတွေအပြင်းထန်ဝေဖန်နေကြပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကတော့သမ္မတ Trump ဟာတမန်ဝင်အမတ်တစ်ခုကိုကျူးလွန်လိုက်တယ်လို့ယုံကြည်တဲ့အကြောင်းပြင်သစ်နဲ့အင်္ဂလိပ်နှစ်ဘာသာနဲ့ပြောဆိုလိုက်တာပါ
။ To all scientists, engineers, entrepreneurs, responsible citizens who were disappointed by the decision of the President of the United States, I want to say
အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ကိုမကျေနပ်ကြတဲ့သိပ္ပံပညာရှင်တွေ၊အင်ဂျင်နီယာတွေ၊တာဝန်သိပြည်သူတွေအနေနဲ့ပြည်သက်နိုင်ငံကိုဒုတိယအမိမြေလို့သဘောထားပြီးရာသီဥတုနဲ့ပတ်ဝန်းကျင်ထင်ထင်ရင်ပူးပေါင်းဆောင်ရွက်ဖို့လည်းပြည်သက်သမ္မတကဖိတ်ခေါ်လိုက်တာပါ။အမေရိကန်တကြော့ပြန်ကြီးကြပ်မြင့်မြတ်စေရမယ်လို့ဆိုတဲ့သမ္မတထရန့်ရဲ့ရွေးကောက်ပွဲဆောင်ဖို့ကိုရည်ညွှန်းပြီးကမ္ဘာကြီးတကြော့ပြန်ကြီးကြပ်မြင့်မြတ်စေဖို့ကြိုးပမ်းသွားမယ်လို့လည်းပြည်သက်သမ္မတကပြောဆိုလိုက်ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ခလာမာကဲကတော့ Paris သဘောတူညီချက်ဟာတမိုင်းဝင်ခြေလှမ်းတစ်ရပ်ဖြစ်ကြောင်းပြောဆိုခဲ့တယ်လို့ကမ္ဘာကြီးကိုကာကွယ်ဆောက်ရှောက်ဖို့တာဝန်ရှိတယ်လို့ခန့်စားချက်ရှိတယ်လို့ကိုအမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ကဟန်တားနိုင်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်ဒီလိုလူတွေအတွက်ကမ္ဘာကြီးရဲ့အနာဂတ်ဟာအရေးကြီးကြောင်ပြောကြားလို့တို့အမိမြေအတွက်အောင်မြင်မှုတွေဆောင်ကျင်းပေးနိုင်မယ့်လမ်းကြောင်းပေါ်မှာအတူတကွဆက်လက်ရှောက်လန်းကြဖို့လည်းဂျာမနီဝန်ကြီးချုပ်ကတိုက်တွန်းသွားတာပါသမ္မတထရန့်ကတော့ကန့်သက်ချက်တွေပါဝင်တဲ့သဘောတူညီချက်ကြောင့်အမေရိကန်မှာဒေါ်လာဘီလီယံပေါင်းများစွာနဲ့အလုပ်ကိုင်တွေဆုံးရှုံးရတဲ့အတွက်နှုတ်ထွက်ရတာဖြစ်တဲ့ကြောင်းပြောဆိုထားတာပါသဘောတူညီချက်ဟာတရုတ်နဲ့အိန္ဒိယနိုင်ငံတွေလိုပတ်ဝန်းကျင်ကိုညီညီအောင်လုပ်နေတဲ့အထူးကနိုင်ငံတွေအတွက်အကျိုးရှိပြီးအမေရိကန်အတွက်မမျှမတဖြစ်နေရတယ်လို့လည်းပြောဆိုထားပါတယ်သမ္မတထရန့်ကပဲစ်သဘောတူညီချက်ကိုပြန်လည်ဆွေးနွေးညှိနှိုင်းနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောဆိုထားပေမဲ့ပြင်သစ်ဂျာမနီနဲ့အီတလီသုံးနိုင်ငံပူးတွဲညီညာချက်မှာတော့ပြန်လည်ဆက်ဆက်လို့မရနိုင်တဲ့အကြောင်းဖော်ပြထားတာပါကမ္ဘာမှာပတ်ဝန်းကျင်ညီညာအောင်လုပ်နေတဲ့အထက်မှာတရုတ်နိုင်ငံကထိတ်ဆုံးကရှိနေပြီးအမေရိကန်ကတော့ဒုတိယနေရာမှာရှိနေပါတယ်တရုတ်နိုင်ငံကြီးဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်းကတော့တာဝန်ရှိတဲ့နိုင်ငံကြီးတစ်ခုဖြစ်တရုတ်နိုင်ငံကသဘောတူညီချက်ကိုဆက်နဲ့လိုက်နာသွားမှာဖြစ်တဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်
ဥရုယာသည်ပြောင်းလဲမှုဆိုင်ရာပါရီသဘောတူစာချုပ်ထဲကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်မယ်ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့ဆုံးဖြတ်ချက်ဟာအာဖရိကတိုက်အတွက်ဆိုးကျိုးတွေဖြစ်လာစေနိုင်တယ်လို့အဲ့ဒီဒေသမှာသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေကပြောပါရယ်အမေရိကန်အနေနဲ့ Green Fund လို့ခေါ်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုနည်းပါးစေနိုင်မယ့်နည်းပညာတွေနဲ့နည်းလမ်းတွေချမှတ်ဆောင်ရွက်နိုင်အောင်ကူညီတဲ့အနေနဲ့ရန်ပုံငွေဒေါ်လာ1ဘီလီယံပေးအပ်ဖို့ရှိတာကိုပြန်ပြီးတော့ရုပ်သိမ်းပစ်လိုက်မှာကိုလည်းစိုးရိမ်ရတဲ့အကြောင်းတောင်အာဖရိကနိုင်ငံအခြေစိုက်ကမ္ဘာတော်ရိုင်းတရိတ်ဆန်ကာကွယ်ရေးရန်ပုံငွေအဖွဲ့ရဲ့မူဝါဒနဲ့အနာဂတ်ရေးရာဌာနအကြီးအကဲဆယ်လီယန်ဖာကီယာကပြောပါရယ် Griffin ရန်ပုံငွေဟာအာဖရိကဒေသမှာဥရုယာသီပြောင်းလဲမှုနည်းပါးအောင်ဆောင်ရွက်မဲ့လုပ်ငန်းတွေအတွက်အင်မတန်အရေးကြီးတယ်လို့သူကဆိုပါရယ်အာဖရိကတိုင်းမှာနေထိုင်နေကြတဲ့သူအများအပြားဟာစိုက်ပျိုးရေးနဲ့အဓိကအသက်မွေးဝမ်းကြောင်းနေကြသူတွေဖြစ်လို့အပူလိုင်းကြားရောက်တာနဲ့မိုးကြီးကျယ်ရွာသွန်းတာလို့ရာသီဥတုဖောက်ပြန်မှုတွေကြောင့်ဒုက္ခရောက်ကြရတယ်လို့သူကပြောပါရယ်အမေရိကန်သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်မှာဒီနိုင်ငံရေးအရာဆစ်ဆော်ချက်တွေပါဝင်နေနိုင်တယ်လို့သုံးသပ်သူတချို့ကလည်းပြောပါရယ်ဥရုယာသီပြောင်းလဲမှုဆိုင်ရာအကျိုးသက်ရောက်မှုတွေနဲ့ပတ်သက်လို့ကြိုက်တွေ့ရမှာတချို့ကတရုတ်နိုင်ငံနဲ့မဟာမိတ်လို့ဆက်ဆံကျင်နေတာတွေရှိတယ်လို့လည်းသုံးသပ်ပြောဆိုနေကြပါရယ်ရှင်
အမေရိကန်ကကျွန်တော်နောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF တပ်တွေဟာ IS အစိုးရတွေကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ Syria နိုင်ငံ Raqqa မြို့အနီး3ကီလိုမီတာအကွာထိရောက်ရှိနေပြီးမြို့ကိုပြန်လည်သိမ်းပိုက်ဖို့အဓိကထိုးစစ်တွေကိုမကြာခင်ရပိုင်းတွင်စတင်တော့မယ့်အကြောင်းအမေရိကန်စစ်ပစံရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တဲ့ Syria နိုင်ငံက IS သွေးကြွတွေထိန်းချုပ်ရနေပြီး Syrian ကီလိုမီတာ350လောက်ကို SDF တပ်ဖွဲ့တွေသိမ်းပိုက်နိုင်ခဲ့ပြီးအခုခါမြို့ကိုပြန်လည်သိမ်းပိုက်ဖို့ပြင်ဆင်နေကြောင်း IS အစိုးရတံပြန်နေနေအမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးကြီး Ryan Dillon ကဤရနိုင်ငံဘက်ကမျိုးတော်ကနေတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ Syria တက်ကန်တပ်ဖွဲ့တွေက Raqqa မြို့မြောက်ဘက်နဲ့အရှိဘက်3ကီလိုမီတာအကွာနဲ့အနောက်ဘက်မှာ10ကီလိုမီတာအကွာထိရောက်ရှိနေပြီဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။မြို့ကိုဝန်ရံပိတ်ဆို့မှုတွေပြီးစီးလို့နေပါအခြေအနေမှာရှိနေပြီးမချန်ခင်ရပိုင်းတွင်မြို့သိမ်းတိုက်ပွဲစတင်မှာဖြစ်ကြောင်းလည်းမြင်ဖော်လို့သူ American စစ်ပစံရအရာရှိသူက VOE ကိုပြောပါတယ်။ Raqqa မြို့သိမ်းတိုက်ပွဲအတွက်ပြင်ဆင်မှုဖြစ် Syria နိုင်ငံကကတ်တပ်ဖွဲ့တွေကို American ကလက်နက်တွေစစ်ကားတွေစတင်ပေးရနေပြီဖြစ်ကြောင်းလည်း American စစ်တပ်ကဒီသတင်းပတ်စောပိုင်းမှာပဲအတိအပြုပြောဆိုထားတာပါ
။မွတ်စလင်အများစုနိုင်ငံ6နိုင်ငံဖြစ်တဲ့အီရန်၊လိဗျာ၊ဆိုမာလီးယား၊ဆူဒန်၊ဆီးရီးယားနဲ့ယမန်နိုင်ငံတွေကသူတွေကိုအမေရိကန်ပြည်အောင်စုတဲ့ပြည်ဝင်ခွင့်ကန့်သတ်တဲ့သမ္မတထရမ့်ရဲ့အမိကိုပြန်ပြီးတော့အသက်သွင်းနိုင်ဖို့နိုင်ငံရဲ့အမြင့်ဆုံးတရားရုံးထံကိုသမ္မတဒေါ်နယ်ထရမ့်ကတောင်းဆိုလိုက်ပါတယ်။အောက်တရားရုံးတွေမှာတားမြစ်ထားတဲ့သမ္မတအမိကိုပြန်ပြီးတော့အသက်သွင်းနိုင်ဖို့အတွက်တရားရုံးချုပ်ကပြန်လည်သုံးသပ်ပေးဖို့ထရမ့်အစိုးရကကြာသပတင်းတွေမှာတောင်းဆိုလိုက်တာပါ။သမ္မတထရမ့်ရဲ့အမိဟာအမေရိကန်လူမှုအတိုင်းဝိုင်းကိုအကြမ်းဖက်လှုပ်ရှားမှုတွေကနေဘေးကင်းလုံခြုံစေဖို့အတွက်ကာကွယ်ပေးဖို့သူ့ရဲ့တရားဝင်လုပ်ပိုင်ခွင့်နဲ့အညီဆောင်ရွက်တာဖြစ်တယ်လို့တရားရေးဌာနပြောခွင့်ရအမျိုးသမီးဆာရာအီစကာဖလိုရာစ်ကပြောပါတယ်။ဒါ့အပြင်အကြမ်းဖက်လှုပ်ရှားသူတွေကိုခိုလုံခွင့်ပေးနေတဲ့ဒါမှမဟုတ်ကူညီထောက်ပံ့ပေးနေတဲ့နိုင်ငံတွေကသူတွေကိုတရားစစ်စစ်ဆေးဆေးပြီးတော့သူတို့ဟာအမေရိကန်ပြည်အောင်စုအတွက်လုံခြုံရေးအရာချင်းချဖို့မဖြစ်နိုင်တော့ဘူးဆိုတာကိုတရားတဲ့အချိန်တစ်ခုအထိသမ္မတအနေနဲ့အဲ့ဒီနိုင်ငံကလူတွေကိုပြည်ဝင်ခွင့်ပေးစရာမလိုဘူးလို့လည်းတရားရေးဌာနပြောခွင့်ရကပြောပါတယ်။မွတ်စလင်နိုင်ငံတွေကပြည်သူတွေအမေရိကန်ပြည်ထောင်စုရဲ့ဝင်ရောက်ခွင့်ကတ်သက်တဲ့သမ္မတရဲ့အမိန့်ကိုကန့်ကွက်တဲ့ဒီနောက်ဆုံးဆုံးဖြတ်ချက်ကိုတော့ပြည်ထောင်စုယူခံတရားရုံးတစ်ခုကပြီးခဲ့တဲ့မေလတုန်းကချမှတ်ခဲ့တာပါ။သမ္မတရဲ့အမိန့်ကိုပို့ပြီးတော့ဖိအားပေးတားမြစ်တဲ့အနေနဲ့အဲ့ဒါလိုလှုပ်ဆောင်တာဖြစ်တယ်လို့ Virginia ပြည်နယ် Richmond မြို့ကအမှတ်လေးယူခံတရားရုံးကပြောပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကာစီနိုလောင်းကစားရုံတစ်ခုကိုတနတ်သမားတူကဝင်ရောက်စီးနှင်ပြီးလူအုပ်ချမ်းကလောင်းကစားစပွဲတွေကိုမိရှုခဲ့ရမှာမိခိုးတွေကြောင့်တက်ရှုမွန်းချက်ပြီးလူ36ယောက်ထပ်မံတေဆုံးခဲ့ကြောင်းအာဏာပိုင်တွေကပြောပါတယ်။လောင်းကစားရုံမှာငွေသားအစားလဲလှယ်ပြီးကစားရတဲ့ chips တွေကိုကျောပေါ်ရီထဲအပြစ်ထည့်ပြီးထွက်ပြေးသွားတဲ့တနတ်သမားရဲ့အလောင်းကိုတော့ဒီကနေ့မနေ့အစောပိုင်းမှာပဲကန့်ရက်ရှိနေတဲ့ဟိုတယ်ထဲမှာတွေ့ခဲ့ကြရတာပါ။တနတ်သမားကတော့ကိုယ့်ဘာသာအဆုံးစီရင်သွားပုံရပါတယ်။မိခိုးတွေနဲ့မွန်းချက်နေတဲ့အခန်းတွေကအလောင်းတွေကိုမိသားသမားတွေတွေ့ရှိခဲ့ကြပြီးအားလုံးကလည်းမိခိုးတွေကြောင့်အသက်ရှူချက်သေဆုံးရတာဖြစ်ကြောင်းမနီလာမြို့တော်ရဲတပ်ဖွဲ့အကြီးအကဲအော့စကာအက်ဖတာတဲကပြောဆိုခဲ့ပါတယ်။သေဆုံးသူတွေထဲတနက်တန်ရရသူတော့မရှိခဲ့ပါဘူး။တိုက်ခိုက်မှုကြောင့် Resort War မနီလာအပန်းဖြေဟိုတယ်ကနေညတုန်းကလူပေါင်းရာနဲ့ချီထွက်ပြေးခဲ့ကြရမှာဒါဇင်နဲ့ချီပြီးထိခိုက်ဒဏ်ရာအနည်းချင်းရခဲ့ကြပါတယ်။တိုက်ခိုက်မှုဟာအကြမ်းဖက်ဝါရီတွေနဲ့ဆက်နွယ်မှုရှိတဲ့ထောက်ထားတစုံတရာမတွေ့ရဘူးလို့လည်းရဲတပ်ဖွဲ့ကပြောပါတယ်။ဓမြတိုက်လူရဲဖို့တက်ကက်ခဲ့တာဖြစ်မယ်လို့ယုံကြည်ကြောင်းလဲအာဏာပိုင်တွေကအစောပိုင်းမှာပြောဆိုထားကြတာပါ။အင်္ဂလိပ်စကားပြောသူတနက်သမားကျောပေါ်ရီထက်ယူသွားတဲ့ဒေါ်လာ2,206,000လောက်တက်မှုရှိတဲ့လောင်းစားရုံမှာငွေသားအစားလဲပြီးကစားရတဲ့ chips တွေကိုနောက်ပိုင်းမှာအာဏာပိုင်တွေကအားလုံးကိုပြန်လည်သိမ်းဆည်းရမိခဲ့ပါတယ
်။အမေရိကန်ကာကွယ်ရေးဝန်ကြီး James Mattis ဟာလုံခြုံရေးဆိုင်ရာညီလာခံအတွက်စင်ကာပူနိုင်ငံကိုဒီကနေ့ပဲရောက်ရှိလာပြီးတော့မြောက်ကိုရီးယားအရေးအာရုံစိုက်ဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲ့ထိန်ဂျုံဂျီအန်နီယယ်ကိုထိန်းချုပ်ရေးပုံမပူပေါင်းဆောင်ရွက်ဖို့ဒေသတွင်းလုံခြုံရေးဆိုင်ရာညီလာခံမှအမေရိကန်ကာကွယ်ရေးဝန်ကြီးကဖိအားပေးဆွေးနွေးလိမ့်မယ်လို့ခန့်မှန်းရပါတယ်။အရင်နှစ်တွေမှာတော့စင်ကာပူနိုင်ငံ Shangri-La Dialogue ဆွေးနွေးပွဲမှာပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကဩဇာချဲ့ထွင်လာနေတာတွေကိုအမေရိကန်ကအာရုံစိုက်ပြောဆိုလို့ရှိပါတယ်။ဒါပေမဲ့လည်းအခုအခါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားရင်းနဲ့ပတ်သက်လို့တရုတ်နိုင်ငံကပူးပေါင်းဆောင်ရွက်လာအောင်တက်တက်ကြွကြွဖိအား ကျိုးပန်းနေတယ်လို့ဒီဖေဖော်ဝါရီလမှာသမ္မတတာဝန်ယူပြီးတော့မကြမီမှာပဲအာရှပစိဖိတ်ဒေသကုန်သွယ်ရေးသဘောတူစာချုပ်ကနေလည်းနှုတ်ထွက်ထားတာပါအရှိတောင်အာရှနိုင်ငံတွေကြားမှာတော့အမေရိကန်ဆိုရတည်ရဲ့မူဝါဒတွေကြောင့်ဒေသတွေမှာတရုတ်နိုင်ငံဟာထင်တယ်လို့လုတ်ပိုင်ခွင့်ပေးတယ်လို့ဖြစ်လာမှာကိုလည်းစိုးရိမ်မကင်းဖြစ်နေကြပါတယ်အမေရိကန်ကတော့မြောက်ကိုရီးယားရဲ့ချင်းချမှုအန္တရာယ်နဲ့ပုံမတိကျတဲ့ပိတ်ဆို့တံခတ်ရေးရည်မှုတွေလှုံ့ဆော်ဖို့တရုတ်နိုင်ငံအပါအဝင်တခြားနိုင်ငံတွေနဲ့အမေရိကန်ကဆွေးနွေးညှိနှိုင်းနေတာပါစင်ကာပူနိုင်ငံမှာဒီကနေ့စတင်လိုက်တဲ့လုံခြုံရေးဆိုင်ရာညီလာခံမှာအမေရိကန်ကာကွယ်ရေးဝန်ကြီးမက်တစ်စ်ဟာမြောက်ကိုရီးယားရဲ့လက်နက်ထုတ်လုပ်မှုကြိုးပမ်းမှုတွေကိုဟန်တားရေးအာရှပစိဖိတ်နိုင်ငံတွေရဲ့အရေးပါမှုတွေကိုလည်းဆွေးနွေးမဲ့အလားအလာရှိတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်
။ပါကစ္စတန်ဘက်ကလက်နက်ကင်ကျူးကျော်ဝင်ရောက်လာသူတွေဖြစ်ကက်ရှမီးယားဒေသမှာအိန္ဒိယတပ်ဖွဲ့တွေကပစ်ခတ်ခဲ့ရာကတေဆုံးခဲ့တယ်လို့ဆိုတဲ့ပါကစ္စတန်နိုင်ငံသားတေဆုံးသူ2ဦးအတွက်ဒေသခံတွေဝမ်းနည်းပူဆွေးနွေးပါတယ်။အသက်59နှစ်အရွယ်နူအာဟူဆိန်နဲ့အသက်63နှစ်အရွယ်အဗ်ဒူအာဇစ်ဆိုသူတို့ကိုအစ္စလမ်ထုံးနှံစင်လာတဲ့တကြိုနိုင်မှုပါကစ္စတန်အာဏာပိုင်နဲ့အတူဒေသခံတွေကတေဆုံးသူတွေအလောင်းတွေပြန်ပေးဖို့လည်းတောင်းဆိုနေကြတာပါ။စစ်တပ်လုံခြုံရေးအဆောက်အအုံတွေထူထပ်ချထားတဲ့ပါကစ္စတန်နဲ့အိန္ဒိယနယ်ကြားဒေသကဟိမဝန္တာတောင်တန်းဒေသမှာနေထိုင်နေတဲ့ဒေသခံတွေရဲ့အခြေအနေတွေကိုပြသနိုင်မှုဒင်းတော်တချို့ကိုလည်းအာဏာပိုင်တွေကဒီကနေ့ပဲလေကြောင်းကနေခေါ်သွားခဲ့ပါတယ်။မတော်တဆနေဆက်ဖြတ်ကျော်မိသူတွေတေဆုံးသူတွေကိုပြန်လည်အံ့နံမှုနှစ်နိုင်ငံကြားလုံနေကြထုံးစံတိုင်းအလောင်းတွေကိုပြန်ရနိုင်မှုအိန္ဒိယတာဝန်ရှိသူတွေကိုဆက်သွယ်ပြီးတေဆုံးသူတွေနဲ့ပတ်သက်တဲ့အချက်လက်တွေကိုပေးအပ်ထားကြောင်းလည်းဒေသခံပါကစ္စတန်တပ်မှုတွေကပြောပါရယ်။အိန္ဒိယနိုင်ငံဘက်ကတော့တစုံတရာတုံ့ပြန်မှုမရှိသေးဘူးလို့လည်းပါကစ္စတန်ဘက်ကပြောထားပါရယ်။အိန္ဒိယစစ်ဖက်ဆိုင်ရာအာဏာပိုင်ကတော့ကျူးကျော်ဝင်ရောက်လာသူတွေဟာပါကစ္စတန်စစ်တပ်ရဲ့လက်အောက်ခံလို့ဆွဆွထားတဲ့ကက်ရှမီးယားဒေသကအိန္ဒိယတပ်ဖွဲ့တွေကိုနေဆက်ဖြတ်ကျော်တိုက်ခိုက်လို့ရှိတဲ့ပြည်သူ့စစ်အဖွဲ့တစ်ခုဖြစ်တဲ့နေဆက်လုံခြုံရေးတပ်ဖွဲ့ဝင်တွေဖြစ်ကြောင်းပြောဆိုထားတာပါ။တေဆုံးစုမိသားစုဝင်တချို့ကတော့အိန္ဒိယတပ်ဖွဲ့တွေကပါကစ္စတန်ပိုင်နယ်ထက်ဝင်ရောက်ပြီးပစ်ခတ်တာလို့ဆွဆွနေပေမဲ့ပါကစ္စတန်တာဝန်ရှိသူတွေကတော့နိုင်ငံခြားနေဆက်မြင့်ဖြစ်သတ်မှတ်ထားတဲ့နယ်နိမိတ်ဟာစစ်ပဆိုင်ရဲ့ကျွမ်းကျင်သူတွေသာတိတိကျကျခွဲခြားနိုင်တယ်လို့ပြောဆိုထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်အနီးမှာလက်နက်ခဲယမ်းတွေအများများကိုရဲတပ်ဖွဲ့ကရှာဖွေတွေ့ရှိခဲ့ပြီးတော့လူသုံးဦးကိုစစ်ဆေးမေးမြန်းနေတဲ့အကြောင်းအစိုးရအရာရှိတွေကဒီကနေ့ပြောပါရတယ်။တရုတ်နိုင်ငံလုံသက်နက်62လက်ရော့ကက်လောင်ချာ2ခု၊ကြီးအိမ်နဲ့လက်ပစ်ပုံ40ခုဒါကာမြို့တော်အပြင်ဘက်ရမ်ပန်အရက်မှာညလုံးပေါက်ရှာဖွေစစ်ဆေးမှုတွေလုပ်ခဲ့တဲ့အချိန်တူများတခုထဲမှာရှာတွေ့ခဲ့တဲ့အကြောင်းရဲအရာရှိဖာရက်ဟိုစင်ကပြောပါရတယ်။ဒါနဲ့ဆက်ဆက်ပြီးတော့လူသုံးဦးကိုဖမ်းဆီးထားတဲ့အကြောင်းပြောပြမယ်လို့ဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အဖြစ်မှလုပ်ငန်းတွေကိုဖို့ဒီလက်နက်ခဲယမ်းတွေကိုစုဆောင်ခဲ့ကြတာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲ့ချုပ်ဟုတ်ကလည်းပြောပါတယ်ရှင
်ကွန်လွန်ဦးနဲ့မက်ခင်ပြူထွေးတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့တရော့စာရေးမှုနဲ့ဖန်ဆီးလိုက်တဲ့သတင်းတောက်တွေအကြောင်းကိုတင်ဆက်ပေးကြပါမယ် The Voice Weekly သတင်းစာ Editor ချုပ်ကိုကျော်မင်းဆွေနဲ့ကလောင်ရှင်ဗြိတိရှကိုကိုမောင်တို့ကိုတရော့စာရေးသားဖော်ပြမှုနဲ့ဗဟန်းမျိုးနဲ့ရဲစခန်းကဒီကနေ့မှဖမ်းဆီးလိုက်တယ်လို့သူတို့ရဲ့ရှင်တွေကပြောပါရယ်။ပြည်အောင်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်တောင်စုတစ္ဆာဆိုတဲ့တရော့စာကိုဂျာနယ်မှာရေးသားဖော်ပြခဲ့တဲ့အတွက်တမရော့ဘက်က The Voice သတင်းစာနဲ့တရော့စာရေးသားသူဗြိတိရှကိုကိုမောင်တို့ကိုဆက်သွယ်ရေးဥပဒေပုံမှန်66ကာကြီးနဲ့အမှုဖွင့်ခဲ့တာဖြစ်ပါရယ်။သတင်းမီဒီယာတွေအပေါ်အခုလိုဖမ်းဆီးလိုက်တာဟာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုထိခိုက်စေတယ်လို့လည်းမြန်မာဂျာနယ်လစ်ကိုရက်ကဝေဖန်ပါရယ်။ပြည်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲနန်းကဆက်ပြောပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ82နှစ်မြောက်တမတော်နေ့ကိုဂုဏ်ပြုတဲ့ပြည်ထောင်စုတစ္ဆာဆိုတဲ့ရုပ်ရှင်ဇာတ်ကားကိုကြည်ထောင်စုတစ္ဆာဆိုပြီးတော့တယောစာရေးသားဖော်ပြခဲ့တဲ့ The Voice သတင်းစာ Editor ချုပ်ကိုကျော်မင်းစွေနဲ့တယောစာရေးသားသူဗြိတိရှကိုကိုမောင်တို့ကိုပုံမှန်66ကာကြီးနဲ့ဖမ်းဆီးခဲ့တာဖြစ်ပါတယ်။ဗဟန်းမျိုးနဲ့ရဲစခန်းမှာသူတို့နှုတ်ကိုဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးတော့သူတို့ရဲ့ဥပဒေကြံပေးဖြစ်တဲ့တရားလွှတ်တော်ရှေ့နေဦးခမောင်မင်းက VOA ကိုအခုလိုပြောပါတယ်။
ကိုမြွနယ်မူကြီးကကိုတိုင်းပဲကျွန်တော်တို့ကိုအတိပေးပါတယ်။ဖန်းစီတဲ့အမိန်ကတော့အတိဖြစ်နေပါတယ်။မြွနယ်မူကြီးခုနခေါ်ပြောပြီးပါခင်ဗျ။အခုလောလောဆယ်တော့ကျွန်တော်တို့ဖန်းစီချုပ်နောင်ထားပါတယ်။ချုပ်နောင်နဲ့အချင်းတော့မရှိသေးဘူး။ကျွန်တော်တို့အခုလောလောဆယ်ကတော့တက္ကမှုရဲ့ဟိုဟာပေါ့ရုံးခန်းထဲမှာပါပဲ။ချုပ်ခန်းထဲတော့မထည့်သေးပါဘူး။ဟုတ်ကဲ့
။ပြီးခဲ့တဲ့မေလတုန်းကတော့ဗန်ရဲစခန်းကစင့်ခေါ်စဉ်တုန်းကတော့ကာယကံရှင်တွေကိုတိုင်းမသွားရောက်ခဲ့ပဲသူတို့ရဲ့ဥပဒေအကြံပေးတွေကပဲသွားရောက်ခဲ့တာဖြစ်ပါတယ်။အခုဒီချိန်မှာလဲရက်စကန်ဘက်ကဖန်းစည်းဖို့အတွက်မဟုတ်ပဲအချက်လက်တချို့ကိုစစ်ဆေးမေးမြန်းဖို့ခေါ်တာဖြစ်တယ်လို့အကြောင်းကြားပြီးမှဖန်းစည်းခဲ့တာဖြစ်တယ်လို့ရှင်းနေဥက္ကမောင်မြင့်က VOA ကိုပြောပါတယ်
။ဒီစခန်းကိုလာခဲ့တုန်းကဟိုအဖမ်းခံမှုဆိုတဲ့ဟာမပါဘူးကျွန်တော်တို့ကိုမြို့နယ်မှုကြီးနဲ့စခန်းမှုကအတိပေးတုန်းကတော့ကျွန်တော်30နှစ်မှလာပြီးထွက်ထားတဲ့ထွက်ခွင့်ချက်မှာတစ်ချက်နဲ့ချက်မေးစရာလေးတွေရှိလို့ဖမ်းဖို့အစီအစဉ်မရှိပါဘူးလို့ကျွန်တော်တို့ကိုပြောတယ်။ဒါကြောင့်မဲကျွန်တော်တို့ကစခန်းကိုအဲ့ဒီဟာလေးတွေဖြေဆိုဖို့လိုက်လာတာဒီအောက်တော့မှပဲအချိန်နဲ့အဲ့လိုပြောင်းသွားပြီးတော့တို့ဖမ်းဆီးမရပြပါဘူးကျွန်တော်တို့ကပါဘူးဖမ်းလိုက်ပါပြီဆိုတဲ့အတွေ့အဲ့ဒီအပေါ်မှာဒါကျွန်တော်တို့တစ်ချက်ပြောတယ် နောက်တစ်ခုကဒီနေ့ကတောက်ကြနေဖြစ်နေတယ်စနေတနင်္ဂနွေမှာဒါတရားရုံးနေမှာပြင်တဲ့အတွက်ရဲရဲသူ24နာရီတည်းပို့ပြီးစွန့်အောင်ခွင့်မရှိတဲ့အတွက်အဲ့ဒါလေးကိုကျွန်တော်ထားရလေးတော့ညှိနှိုင်းနေပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဗဟန်းမြို့နယ်ရဲစခန်းကိုတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူးအခုလိုသတင်းမီဒီယာတွေနဲ့သတင်းသမားတွေကိုတရားစွဲဆိုလိုက်တာကြောင့်မြန်မာနိုင်ငံရဲ့သတင်းလွှတ်ခွင့်အခြေအနေကိုထိခိုက်စေတယ်လို့မြန်မာဂျာနယ်လစ်ကွန်ရက်ကအမှုဆောင်တဦးဖြစ်တဲ့ဦးမြင့်ကျော်ကဝေဖန်လိုက်ပါတယ
်ဒီကတော့သတင်းလွှတ်ခွင့်ကဟိုမြန်မာနိုင်ငံမှာအထင်းချုပ်တွေရှိနေသေးပဲပေါ့နောက်တစ်ချက်ကဟိုနောက်တစ်ချက်ကတော့66ကကြီးနဲ့နောက်တမရော်ရဲ့အထိမခံတဲ့သဘောထားပေါ့မီဒီယာနဲ့ပတ်သက်တဲ့ကိစ္စတွေမှာလည်းအထိမခံတဲ့ပတ်သက်တဲ့သဘောထားအဲ့ဒီဟာကအခြေအနေကဟိုတိုးတက်မှုတွေမရှိသေးဘူးအဲ့ဒါကိုကြားရတာပဲပေါ့နော်တကယ်တမ်းကျတော့စတဲ့ပတ်သက်တဲ့ကိစ္စတွေမှာမီဒီယာတွေကနောက်ဆုံးပို့ပြီးတော့ဟိုအကြောက်တရားနှွမ်းမိုးနေပြီးတော့ကိုယ့်ဟာကိုယ်စင်ဆာဖြတ်တောက်တဲ့ဟာတွေရှိမှဖြစ်လာမှာဟိုတေချာတလောက်ပေါ့နော်ဆိုတော့အဲ့ဒါသတင်းလွတ်လပ်ခွင့်ကိုတွားပြီးရှိကြိုက်တယ်ပေါ့ဒီကတော့အားလုံးအတွက်မကောင်းတဲ့ဟာပါဟိုလူတယောက်မိသားစုတစုလူနှစ်ယောက်မိသားစုနှစ်စုကိစ္စမဟုတ်ဘူးဒါသတင်းလွတ်လပ်ခွင့်အားလုံးအတွက်ကိစ္စနောက်တစ်ခါလဲသူရဲ့ဂုံတင်အတွက်သူရဲ့ပုံရိပ်ထိခိုက်တာတော့အပြေချပဲ
။ဒါပြင်လက်ရှိ NLD အစိုးရအနေနဲ့လည်းလက်ရှိရှိနေတဲ့ဆက်သွယ်ဥပဒေပုံမှန်66ဂါကြီးကိုအမြန်ဆုံးပြင်ဆင်တင်တယ်လို့ဦးမြင့်ကျော်ကထောက်ပြလိုက်ပါတယ်
။အစိုးရကလည်းဒီ66ဂါကြီးကိုဒီလိုမျိုးတန်းပြီးဖမ်းခံရတဲ့ကိစ္စမျိုးတွေကိုမဖြစ်အောင်လှုပ်ဆောင်လို့ရတဲ့ဟာတွေလှုပ်အမြန်ဆုံးလှုပ်ဆောင်ပေးတင်တယ်။နောက်တစ်ခုကတော့တပ်ကလည်းဒီမီဒီယာရဲ့ရေးသားမှုတို့ဘာလို့မှဒီဟာမျိုးဟိုဒီသင်းကြီးမခံတာပေါ့နော်အထီးမခံတဲ့ဟာမျိုးအနေထားသဘောထားမျိုးတွေဟိုပြောင်းလဲတဲ့လို့ကျွန်တော်ရှင်းတယ်ချောင်းချောင်းကကြီးကနိုင်ငံသားအလုံးနဲ့လည်းဆိုင်တယ်ဒါပေမဲ့မီဒီယာနဲ့လည်းဟိုပတ်သက်နေတယ်ပေါ့အခုကမီဒီယာကိစ္စမှာအဲ့တော့ဆိုချောင်းချောင်းကကြီးကိုအစိုးရအမြန်ဆုံးတာကိုမတုံးဖို့အတွက်ဒီဟာကိုပြင်ဆင်ဖို့အတွက်အမြန်ဆုံးလုပ်ဖို့ကျွန်တော်တို့ကတော့အလေးနဲ့တိုက်တွန်းနေတယ်အဲ့ဒါနဲ့ပတ်သက်တဲ့လေကျွန်တော်တို့ဟို advocacy campaign လို့ဟာမျိုးတွေလည်းလုပ်ဖို့ရည်ရွယ်တာရှိတယ်ဒါပေမဲ့အစိုးရဒီဟာကိုမြန်မြန်ဆန်ဆန်လုပ်ပိုင်ခွင့်ရှိတဲ့အောင်မြန်ဆန်လုပ်ပေးဖို့ဟုတ်ကျွန်တော်တော့လေးနဲ့တိုက်တွန်းနေပါတယ
်ပြီးခဲ့တဲ့ match လ26ရက်နေ့ထုတ် The Voice သတင်းစာမှာတက်မတော်ကရိုက်ခုခဲ့တဲ့ပြည်တော်စုတစ္ဆာရုပ်ရှင်ဇာတ်ကားကိုကြည်တော်စုတစ္ဆာဆိုပြီးတရားစာရေးသားဖော်ပြခဲ့တာဖြစ်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးဖြည့်ရှင်းပေးဖို့တက်မတော်ကမြန်မာနိုင်ငံစာနယ်ဇင်းကောင်စီကို April 25ရက်နေ့ကတိုင်ကြားခဲ့ပြီးတော့ပြီးခဲ့တဲ့မေလ18ရက်နေ့ကပုံမှန်66ဂါကြီးနဲ့အမှုဖွင့်တရားစွဲဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်ပေးထားတာဖြစ်ပါတယ်ခုခါမှာတော့ TNL နဲ့တက်မတော်တို့ကြားတိုက်ပွဲရဲ့သတင်းကိုတင်ဆက်ပေးပါမယ်NCA အဖြစ်ရဲ့စာချုပ်မှာလက်မှတ်မြေးထိုးရသေးတဲ့တအောင်းပလောင်တပ်ဖွဲ့ TNLA နဲ့မြမတက်မရော်တို့အကြားမှာ27ရာစုပင်လုံညီလာခံကျင်းပကတဲ့ကဒီနေ့ခတိဆိုရင်ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာနေ့စဉ်ဆိုလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။မြမတက်မရော်အနေနဲ့တအောင်းပလောင်တပ်လှုပ်ရှားဒေသဘက်ကိုအင်အားတိုးဖြည့်တင်းလာတယ်ဆိုပြီးတော့ TNLA တာဝန်ရှိသူတွေကပြောပါတယ်။ထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာမြမတပ်မတော်နဲ့တန်းပလောင်တပ်ဖွဲ့တို့ကြား27ရာစုပင်လုံညီလာခံကိုပြည်တော်စုငင်းချမ်းရေးညီလာခံစတင်ညှိပကြတဲ့အခါကနေ့စီတိုက်ပွဲတွေဆက်ဆိုက်ဖြစ်ပွားနေတာပါဒီဖြစ်ပွားနေတဲ့တိုက်ပွဲချင်းတွေကိုတော့ TNL ပြန်ကြားရေးရရှိပူမှုသားအကျော်ကပြောပါတယ
်ဒီကမနေ့9နိုင်ကနေဒီမနေ့6နိုင်ဒီကုခမြို့နယ်မုံဟောင်ကြီးရအနီးမှာဖြစ်တယ်တိခိုက်မှုကတော့ဒီလိုပဲမရှိဘူးဒီမြန်မာတပ်မတော်တော့မသိဘူးအဲမနေ့ကလည်းအနားပဲဒီအောင်းနေကောင်းနေရဆောင်တော့ဒီအနားအဲဒီပဲဒီဖတ်ရစုဒီလိုမပြီးခင်ကြရဒီလိုဒေတာမှာနေတိုင်းလိုလိုတိုက်ပွဲတော့ဖြစ်ပါတယ်ဒီနေ့ထိပဲ
ဒီနေ့မနေ့မှာကိုခိုင်မြို့နယ်မုံဟွန်းကျေးရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့မနေ့ကလည်းကိုခိုင်မြို့နယ်ကောင်းလိန်ကျေးရွာနဲ့ကောင်းခန်းကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်27ရာစုပင်လုံညီလာခံကျင်းပခဲ့တဲ့မေလ24ရက်နေ့ကနေဒီနေ့ထိရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်ကြောင်မဲမန်တုံနံမတူမြို့နယ်ဘက်တွေမှာတိုက်ပွဲရက်ဆက်ဖြစ်ပွားခဲ့တာပါဒီလိုဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွေနှစ်ဖက်တိုက်ခိုက်မှုတွေရှိနေတယ်လို့ TNL ဘက်ကပြောဆိုခဲ့ပေမဲ့လည်းမြမတပ်မတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူးTNL လှုပ်ရှားရသေးတာဘက်မှာမြန်မာတပ်မတော်ကနေအင်အားတိုးချလာတယ်လို့ဘုံမှုတိုက်ကျော်ကအခုလိုဆက်ပြောပါတယ
်ထိုးစစ်ကတော့ညီလာခံမစတင်ကြရကျွန်တော်တပ်မတော်တမရှိရှိတစ်ခုလုံးရောက်လာတယ်ခမတုံးတုံးလည်းရှိတယ်ဒီတမငန်းငန်းလည်းလူကလေးရှိသေးတာအဲ့မှာဒီတမတုံးခုလောက်နဲ့ဒီအကြမ်းနဲ့အနေနဲ့ဆက်သွယ်နေတယ်ကျွန်တော်ဒီမှာပြန်ပြီးအင်အားပြည့်တာ
မေလ24ရက်နေ့မှာကျင်းပခဲ့တဲ့27ရာစုပင်လုံဒုတိယကြိမ်ညီလာခံမှာ TNL အဖွဲ့အနေနဲ့ UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ကနေဦးဆောင်တဲ့မြောက်ပိုင်းဒေသလက်နက်ကန်ဖွဲ့9ဖွဲ့နဲ့အတူလှစ်လာသူအဖြစ်တက်ရောက်ခဲ့ပါတယ် လက်ရှိ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSA ဖွဲ့ဝင်တွေအနေနဲ့ကတော့ NCA လမ်းကြောင်းတိုင်းဆက်လက်လှုပ်ဆောင်သွားမှာဖြစ်ပြီး UWSA ဝိုက်ပြည်သွေးစည်းညီညွတ်ရေးဖွဲ့ဥဆောင်တဲ့မြောက်ပိုင်းဒေသလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့အနေနဲ့ကတော့ NCA လမ်းကြောင်းကိုလက်မခံသလိုငင်းချိုင်းရေးပုံစံအစ်နဲ့ဆက်လက်ဆောင်ရွက်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားပါတယ်တိုင်းဒေသလက်နက်ကန်ဖွဲ့တွေတွင်လည်းငင်းချိုင်းရေးအတွက် NCA လမ်းကြောင်းတိုင်းဆက်လက်လှုပ်ဆောင်သွားရမှာဖြစ်ပြီးတခြားနီးလမ်းတွေကိုလက်မခံဘူးလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းငင်းချိုင်းရေးညီလက်ခံဖွဲ့ပွဲမှာပြောဆိုခဲ့ပါတယ်ဒီလိုကသတ်မှုတွေကြောင့်ငင်းချိုင်းရေးလုပ်ငန်းစဉ်တွေကျကျနေတာဖြစ်ပြီးမြောက်ပိုင်းဒေသလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့ရဲ့ငင်းချိုင်းရေးလမ်းစဉ်တင်ပြချက်ကိုလက်ခံမခံဆိုတာတပ်မတော်ဘက်မှမူတည်နေတယ်လို့ဘူမှုတိုင်းကျော်ကပြောပါတယ်လက်ရှိအစိုးရတပ်မတော်တိုင်းဒေသလက်နက်ကန်ဖွဲ့တွေအနေနဲ့ငင်းချိုင်းရေးလမ်းစဉ်ကိုပုံဖော်ရမှာအမြင်ကွဲလွဲမှုတွေရှိနေသေးတယ်လို့ငင်းချိုင်းရေးလုပ်ငန်းဆောင်ရွက်ဖို့အစဉ်သင့်မဖြစ်သေးဘူးလို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ပြောခွေရဆိုင်းလက်ကအခုလိုသုံးတတ်ပါတယ
်။လက်နက်ကန်အဆောက်အုံဖွဲ့ကြတော့လေ NT လမ်းကြောင်းအဟောင်းကမသွားနိုင်ဘူးအတိတ်ကိုကြည့်ပြီးတော့မှဆက်လက်ချုပ်ဆိုနေတောင်းဆိုနေအဲ့ဒါကြီးအကုန်လုံးရဲ့အချုပ်ကငင်းချိုင်းရေးတောင်းဖို့အတွက်ကိုလူတိုင်းကဆန္ဒရှိပေမဲ့တမလို့အပေါင်းဝင်အဖွဲ့ကြီးတော်တော်များများကအစဉ်သင့်မဖြစ်သေးဘူး။
အခုအချိန်မှပြည်စည်းသွားတဲ့ဒုတိယကြိမ်27ရာစုပင်လုံညီလာခံမှာအချက်ပေါင်း38ချက်ပါဝင်တဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်ပိုင်းကိုသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့လည်းဒီလိုလက်မှတ်ရေးထိုးတဲ့အပေါ်မှာလည်းတိုင်းဒေသနိုင်ငံရေးပါတီတွေရဲ့သဘောထားစံတမပါဘူးလို့လည်းဝေဖန်နေကြပါတယ်။ဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းဘက်ကတမတော်ကလည်းအားတိုးချက်လာမှုဟာဒေသတွင်းလှုပ်ရှားနေတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့စစ်ရေးရဖိအားပေးလှုပ်ဆောင်လာနိုင်လို့ဒေသတွင်းတိုက်ပွဲတွေဆက်လက်ပြင်းထန်လာအောင်မယ်လို့လည်းတိုင်းဒေသလက်နက်ကိုင်ဖွဲ့ခေါင်းဆောင်တွေကလည်းသုံးသပ်ပြောဆိုနေပါတယ်ခင်ဗျာ
။နိုင်ငံဝင်သတင်းပေးပို့ထားတာပါ။ VOA ကနေတောက်ကြနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့ရန်ကုန်ကအမေရိကန်မြန်မာကုန်စည်ပြပွဲသတင်းကိုတင်ဆက်ပေးကြပါတယ်။အမေရိကန်ပြည်အောင်စုနဲ့မြန်မာနိုင်ငံနှစ်နိုင်ငံတို့ကထုတ်ကုန်ပစ္စည်းတွေကိုတနင်္လာထဲမှာဝယ်ယူနိုင်တဲ့ကုန်ပစ္စည်းဈေးရောင်းပွဲတော်ကိုဒီကနေ့ကစပြီးတော့ရန်ကုန်မြို့တက်မတော်ခန်းမမှာသုံးရကြချင်းပါနေပါတယ်။နှစ်နိုင်ငံပေါင်းပြီးတော့ပထမအကြိမ်ပြုလုပ်တဲ့ဈေးရောင်းပွဲကိုနှစ်နိုင်ငံအကြားရောင်းဝယ်ဖောက်ကားမှုတိုးတက်လာဖို့ရည်ရွယ်ပြီးတော့ကျင်းပတာဖြစ်တယ်လို့ဦးဆောင်ကျင်းပသူတွေကပြောပါတယ်။ပြည်စုံကိုတော့ကိုယ်ရင်တော်ရောက်ထားတဲ့ကိုကောင်းဆက်ဟင်းကသတင်းပေးပို့ထားပါတယ်။
အမေရိကန်နဲ့မြန်မာနိုင်ငံကထုတ်ကုန်ပစ္စည်းတွေကိုပထမအကြိမ်ရောင်းချတဲ့ဈေးရောင်းပွဲတွေကိုနှစ်နိုင်ငံကြားရောင်းဝယ်မှုပုံမအားကောင်းလာစေဖို့ရည်ရွယ်တာဖြစ်တယ်လို့ကျင်းပရေးတာဝန်ခံဒေါက်တာဇာနီမောင်ကပြောပါရယ
်။ဒီကတော့ကျွန်တော်တို့ဂျပန်ကုန်စည်ပြပွဲဆိုရင်ဂျပန်တန်ယုံတို့ပံ့ပိုးမှုနဲ့ဆိုကျွန်တော်တို့လေ Jetro တို့တန်ယုံတို့ပံ့ပိုးပြီးတော့လောက်တာ5နှစ်6နှစ်ရှိပြီပေါ့နော်။ဆိုတော့အဲ့လိုပဲအလားတူပဲဒီအမေရိကန်နဲ့မြန်မာနဲ့လည်းtrading နဲ့ပိုကောင်းလာအောင်ဆိုပြီးတော့ရည်ရွယ်ပြီးတော့ပေါ့ဒီကုန်စည်ပြ
ခုလိုအမေရိကန်နဲ့မြန်မာကုန်စည်ဈေးရောင်းပွဲဟာဆိုရင်တမန်လုံးကျင်းပတာဖြစ်တဲ့အတွက်အမေရိကန်ဘက်ကကုန်သည်ကြီးများအသင်းတို့လိုစီးပွားရေးအသင်းအဖွဲ့တွေကိုချိတ်ဆက်မှုတွေလိုအပ်ချက်တွေရှိခဲ့ပေမဲ့နောက်လာမယ့်ပွဲတွေမှာတော့တိကျပိုပြီးစီကားအောင်ကျင်းပသွားမှာဖြစ်တယ်လို့သူကပဲဆက်ပြောပါဗျ။
ကျွန်တော်တို့ကဒီအမေရိကန်ဘက်ကတော့ချိတ်ဆက်ဖို့ပေါ့နော်နည်းနည်းအခက်အခဲလေးတွေရှိတယ်။ဒါကအမေရိကန်နဲ့ပတ်သက်တဲ့ဒီအသင်းတွေပေါ့ကုန်သည်များအသင်းလိုမျိုးအသင်းတွေရှိမယ်နောက်ပြီးတော့တန်ယုံလိုမျိုးပေါ့ဒါမျိုးတွေနဲ့တော့ကျွန်တော်တို့ချိတ်ဆက်တဲ့ခါမှာနည်းနည်းခက်ခဲလေးရှိသေးရပါတော့။ဒါနောက်နှစ်လုံးမဲ့ဆိုရင်တော့ပို့ပြီးတော့အဆင်ပြေသွားမယ်နဲ့ထင်ပါတယ
်။မြန်မာတူရီယာပစ္စည်းရောင်းချတဲ့တော့တင်းတင်းလိုင်ကတော့အခုလိုနှစ်နိုင်ငံပူးပေါင်းရောင်းချရတဲ့အတွက်နှစ်နိုင်ငံကြားစီးပွားရေးတွေအမှုပညာတွေလေ့လာခွင့်ရတယ်လို့ဆိုပါတယ်။
ပြပွဲမြန်မာနိုင်ငံအနေနဲ့တော့တခြားနိုင်ငံလေးတွေနဲ့အများနဲ့လဲတွဲထည့်ပြီးတော့ပြနေကြ။ဒါပေမဲ့အခုကဒါပထမဦးဆုံးအနေနဲ့အမေရိကန်နဲ့ပေါင်းဆက်ပြီးတော့ပြတဲ့ပွဲဆိုတော့မြန်မာပြည်မှာထွက်ခဲ့ဟိုမြန်မာရဲ့ traditional ရောဟိုခုခင်မိတဲ့ပစ္စည်းပစ္စည်းရောတွဲပြီးရောပြသခွင့်ရတော့လေနှစ်နိုင်ငံအတွက်ပို့ပြီးတော့လေဟိုနှိစက်မှုရှိမယ်တောင်းတဲ့တယောက်ကလည်းအမှုပညာချင်းရောလုပ်ငန်းချင်းတွေရောဖက်လည်းပေးနိုင်တာပေါ့လေ
မြန်မာထုတ်ကုန်ပစ္စည်းတွေအနေနဲ့မြန်မာလက်မှုပစ္စည်းပေါင်းမျိုးစုံကိုမြန်မာလက်မှုအမှုပညာအသင်းအဖွဲ့ကနေလာရောက်ရောင်းချတာဖြစ်ပါတယ်လမ်းမှုအမှုပညာအသင်းအဖွဲ့ဒုဥက္ကဋ္ဌဦးမောင်မောင်အောင်ကတော့ခုလိုနှစ်နိုင်ငံပူးပေါင်းထုတ်ကုန်ပစ္စည်းတွေရောင်းချတဲ့ပွဲတွေကိုတစ်ဖက်နိုင်ငံမှာလည်းကျင်းပတာမျိုးတွေရှိရင်မြန်မာထုတ်ကုန်ပစ္စည်းတွေလက်မှုပညာတွေကိုကမ္ဘာအလယ်မှာထိုးပေါင်းနိုင်မှာဖြစ်တယ်လို့ပြောပါတယ်။
အဲ့လိုပွဲတွေကလိုအပ်တယ်တကယ်လို့ဆိုရင်တော့အမေရိကမှာလည်းဒီလိုပွဲမျိုးတွေကသူတို့ဘက်ကနေစပွန်ဆာပေးပြီးတော့မြန်မာထုတ်ကုန်ပစ္စည်းပါလေလာပြဖို့ကမ်းလှမ်းတာတော့ဘယ်မှာအသင်းအဖွဲ့ရှိတယ်။အဲ့လိုဟာမျိုးတွေလည်းသူတို့ဆက်ပြီးတော့ဆက်သွယ်ပြီးတော့လုပ်ချင်တယ်ဘာလို့လဲဒါမှလည်းဒီမြန်မာလက်မှုပစ္စည်းတွေကဒီလိုရှိပါလားဆိုတော့ဥရအဓိကမိတ်တဲ့မြန်မာပေါ့နော်သူတို့လိုဒီကပစ္စည်းတချို့ဟာထိုင်းမှာလည်းရောင်းနေကြရှိတယ်ဒါပေမဲ့တကယ်တမ်းအဓိကမြန်မာပစ္စည်းပါ
မြန်မာနိုင်ငံအနေနဲ့ထိုင်းဂျပန်တို့လိုနိုင်ငံတွေနဲ့ပူးပေါင်းပြီးကုန်စည်ပြပွဲတွေအရင်ကပြုလုပ်ဖူးပါသေးတယ်။အမေရိကန်နိုင်ငံနဲ့မြန်မာနိုင်ငံနှစ်နိုင်ငံကုန်စည်ပြပွဲကိုဒီကနေ့ဇွန်လ၂ရက်နေ့ကနေ၄ရက်နေ့အထိ၃ရက်ကြာကျင်းပတော့မှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတအိုဘားမားသမ္မတတသက်မကုံဆုံးမီမြန်မာနိုင်ငံအပေါ်ဆက်လက်နဲ့အယောင်အဝယ်ကလွဲလို့စီးပွားရေးအရာပိတ်ဆို့မှုတွေအလုံးကိုရုတ်သိမ်းပေးခဲ့တာကြောင့်အမေရိကန်မြန်မာစီးပွားရေးနဲ့ကုန်သွယ်ရေးဆက်သွယ်မှုတွေပြန်လည်ရှင်းတန်လာခဲ့တာလည်းဖြစ်ပါတယ်
။ကိုကောင်းဆိုင်ရင်တင်ပြပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့ American Bion Zoo မှာတက္ကသိုလ်တက်ဖို့နိုင်ငံခြားကနေကြောင်းလျှောက်လာသူတွေနည်းလာတဲ့အကြောင်းကိုတင်ဆက်ပေးကြပါတယ်။ American Bion Zoo ကတက္ကသိုလ်တွေမှာပညာသင်ကြားခွင့်ရဖို့နိုင်ငံခြားကနေကြောင်းလျှောက်လာကြတဲ့သူတွေနည်းပါလာနေပြီးတော့ဒါဟာနိုင်ငံခြားသားခီးသွားတွေအပေါ် American ရဲ့ပြူမှားမှုနည်းလာတဲ့ဆိုတဲ့အယူဆကြောင့်ဖြစ်တယ်လို့ပညာရေးလုပ်ငန်းလုပ်ကိုင်သူတွေကပြစ်တင်ပြောဆိုနေကြပါတယ်။ကယ်လီဖိုးနီးယားတက္ကသိုလ်မှာတခြားပြည်နယ်တွေကနေကြောင်းလျှောက်ကြသူတွေကိုသိမကြခင်ကစပြီးတော့ကန့်သတ်ဖို့စီစဉ်နေတာကြောင့်လဲစိုးရိမ်မှုတွေပိုဖြစ်လာရပါတယ်။ဒါပေမဲ့နိုင်ငံတကာမှာပညာရေးလုပ်ငန်းလုပ်ကိုင်သူတွေကတော့မြန်ကန်ပြောင်စုဟာကမ္ဘာပေါ်ကကျောင်းသားကျောင်းသူအများအပြားအတွက်သူတို့လာရောက်ပညာသင်လို့တဲ့နေရာတစ်ခုဖြစ်နေတုံးပဲလို့ပြောပါတယ်။ Los Angeles မှာရှိတဲ့ဆွေးနွေးပွဲအတွင်းမှာပြောသွားတာဖြစ်ပါတယ်။ဒီကြောင်းပြေဆုံးကို Mike O'Sullivan ပေးပို့တဲ့သတင်းကို Mike Kimby ထွေးကပြောပြပေးပါလိမ့်မယ်။
ကယ်လီဖိုးနီးယားတက္ကသိုလ်မှာပြည်နယ်တွင်းကကျောင်းသူကျောင်းသားတွေပို့ပြီးတော့တက်ရောက်နိုင်အောင်နိုင်ငံရဲ့ခြားအပါအဝင်တခြားပြည်နယ်တွေကနေကျောင်းလျှောက်ကြတဲ့သူတွေကိုကန့်သတ်လာနေတာပါ။နိုင်ငံတကာကျောင်းသူကျောင်းသားတွေဆိုရင်ပြည်တွင်းကကျောင်းသူကျောင်းသားတွေထက်ကျောင်းလာကပို့ပေးရပါတယ်။ဒါကိုတခြားပြည်နယ်တွေကအစိုးရကျောင်းတွေမှာကြဲကြဲပြင်းပြင်းစတင်လှုပ်ဆောင်လာနိုင်ပွဲတော့မရှိသေးဘူးလို့အာဂါဒီယာတက္ကသိုလ်ကဂျွန်ဝဲလ်စ်ကပြောပါတယ
်။ In fact, I think it will most likely be the opposite because as state funding for higher education,
ဒီနေ့ကျတော့စကြဝဠာချင်းနေတာဖြစ်လာနိုင်တယ်လို့ထင်ပါတယ်။စစ်မြေပညာရေးအတွက်အစိုးရကငွေကြေးထောက်ပံ့မှုကိုပို့ပြီးတော့တင်းကျပ်လာနေတာကြောင့်ပါ။ဒါကအစိုးရကျောင်းနေနေပဲဆိုင်ပါတယ်။ပြည်내အများပြားမှာတော့သူတို့ရဲ့ကျောင်းနေမှာကျောင်းသားတွေတွေစုဆောင်းနိုင်မဲ့နည်းလမ်းမျိုးတွေကိုခွင့်ပြုထားပါတယ်
။ဒီနည်းလမ်းတွေထဲမှာတော့နိုင်ငံရဲ့ခြားကကျောင်းသားတွေကိုတွန်းမြင့်စုဆောင်းတာတွေပါဝင်ပြီးတော့ဒီနည်းကပုဂ္ဂလိကကျောင်းနေမှာကြဲကြဲပြန့်ပြန့်လှုပ်ဆောင်နေတာပါ။မွတ်စလင်အများစုနိုင်ငံ6နိုင်ငံကလူတွေကိုအမေရိကန်ပြည်ထောင်စုရဲ့ပြည်ဝင်ခွင့်ကန့်သတ်တဲ့သမ္မတထရမ့်ရဲ့အမိန့်ကြောင့်လဲနိုင်ငံတကာကကြောင်းလာတက်ကြတဲ့ကျောင်းသူကျောင်းသားတွေနေသွားမှာကိုစိုးရိမ်နေရပါတယ်။လောလောဆယ်သမ္မတအမိန့်ကိုတရားဝင်အကောင့်ထဲမဖော်နိုင်အောင်ကန့်သတ်ထားတယ်ဆိုပေမဲ့လို့နိုင်ငံတကာကကျောင်းသူကျောင်းသားတွေကတော့ဒီအခြေအနေကိုစောင့်ကြည့်နေကြတယ်လို့အိန္ဒိယနိုင်ငံဘင်္ဂလောမြို့အချာယာဌာနကအိကဘယ်အာမက်ကပြောပါတယ်
။ Some of them did prefer to go to Canada or Australia.
တချို့ကကနေဒါဒါမှမဟုတ်ဩစတြေးလျကိုသွားချင်တာရှိပါတယ်။ဒါပေမဲ့ဂုတီတော့ကြီးကြီးမားမားပြောင်းလဲသွားတာမျိုးမရှိသေးဘူးလို့ထင်ပါတယ်
။အမေရိကန်တက္ကသိုလ်အများအပြားအနေနဲ့နိုင်ငံခြားကကျောင်းသူကျောင်းသားအသစ်တွေကိုအကြီးကျယ်စုဆောင်းနေတော့မှပဲလို့ Mrs. P ပြည်နယ်တက္ကသိုလ်က Karen Lee ကပြောပါတယ
်။ In our math department, if we did not have our Asian students and instructors and
ကျွန်တော်တို့သင်ချာဌာနမှာဒီအာရှကလာတဲ့ကျောင်းသားအကြောင်းသူတွေဆရာဆရာမတွေနဲ့ဘွဲ့လွန်ကျောင်းသားအကြောင်းသူတွေမရှိဘူးဆိုရင်ဒီသင်ချာဌာနတွေတောင်မှရှိလိမ့်မယ်မထင်ပါဘူးရှင့
်အမေရိကန်ပြည်ထောင်စုမှာပညာသင်ကြားခွင့်ရခဲ့တာကသူ့ဘဝတိုးတက်ဖို့အထောက်အကူတွေဖြစ်ခဲ့တယ်လို့အိန္ဒိယနိုင်ငံကနေကျောင်းလာချက်ပြီးတော့ဘွဲ့ရခဲ့တဲ့ဂျာယာဒစ်ဘာဆာနီကပြောပါတယ
် America has already such a big draw so you have people from so many different parts of the world already coming
ဒီနေရာမှာကမ္ဘာတဝန်းကလာရောက်ပညာသင်ကြားနေတဲ့သူတွေအများကြီးရှိပါတယ်ဆိုတော့လူမျိုးမျိုးနဲ့တွေ့ပြီးအဆက်အသွယ်ရဖို့အကောင်းဆုံးနေရာပါ
ဒါကအမေရိကန်ကျောင်းသားတွေအတွက်လည်းအထောက်အကူဖြစ်စေတဲ့အရာပါပဲလို့ Morgan ပြည်နယ်တက္ကသိုလ်ကကမ်မန်Naji Ula ga pyo ba de
they have colleagues and peers who are from those parts of the world that they can build businesses
through တို့တော့လေတချင်းရရင်ကိုနဲ့အတူစီးပွားရေးလက်တွဲလုပ်နိုင်မဲ့တခြားနိုင်ငံတွေကကြောင်းနေဖက်လှုပ်ဖော်ကိုင်ဖက်တငယ်ချင်းတွေရှိတာကအဲ့ဒီနိုင်ငံတွေကဈေးကွက်တွေမှာကို့အတွက်နေရာတခုရလာအောင်လှုပ်ဆောင်နိုင်ပါတယ်ဒါကတိတ်ကိုအရေးကြီးပါတယ
်ဆူဒန်နိုင်ငံကကြောင်းသားတူအနေနဲ့အမေရိကန်ပြည်ထောင်စုကိုလာရောက်ခဲ့ပြီးတော့လောလောဆယ်တက္ကသိုလ်မှာအကြံပေးလုပ်နေတဲ့Elysian El Hussein ကလည်းအခုလိုပြောပါတယ
် This country is all about inclusion I mean
ဒီနိုင်ငံဟာမတူကွဲပြားမှုတွေနဲ့စုစည်းမှုတွေရဲ့အကြောင်းပါပဲဒါကကအမေရိကန်ပြည်ထောင်စုရဲ့လက်ဝဲချက်ပါ
အမေရိကန်အစိုးရတက္ကသိုလ်တွေအနေနဲ့အမေရိကန်ကျောင်းသူကျောင်းသားတွေကိုဦးစားပေးတင်တာမှမြင်မဲ့လေသူတို့ရဲ့ကျောင်းတွေဖွံ့ဖြိုးအားကောင်းလုပ်ပေးနိုင်တာဟာနိုင်ငံတကာကကျောင်းသားကျောင်းသူတွေကြောင့်ဖြစ်တယ်လို့ဆိုပြီးတကယ်တော့ဒီအခြေအနေနှစ်ရက်ကိုမျှတအောင်ထိန်းကြီးဆောင်ရွက်နိုင်ဖို့ကသာအရေးကြီးတယ်လို့နိုင်ငံတကာမှာပညာရေးလုပ်ငန်းလုပ်ကိုင်နေသူတွေကပြောဆိုကြပါတယ်ရှင်
မကင်ဘီထရိုင်ဆက်ပေးထားတာဖြစ်ပါတယ်။သတို့ရှင်များရှင် VOA ကနေမကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်နေမှာတော့အမျိုးသမီးကဏ္ဍအပြင်ဒုတာဆောင်လေအမေရိကန်တခွင်နဲ့သိပ္ပံတဲ့နည်းပညာကဏ္ဍစာရတွေကိုနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော့တာရှင်များရှင်2019ခုနှစ်ဇူလ2ရက်တောက်ကြနေညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီထိလိုင်းတိုမီတာ24 25 32နဲ့51ပြင်လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်တွေမှာဆိုရင်တော့လက်စစ်စွမ်းအင်ထုတ်ကြောင်မီးသွေးစက်ရုံတွေနဲ့ပတ်သက်ပြီးတော့
ကြောင်မီးသွေးစက်ရုံတွေစောင့်မယ်ဆိုလို့ရှိရင်လေးထုထဲမှာအမုံအမွားတွေမကတွေတောင်းဝေးတွေမရောက်သွားအောင်အမတန်ကောင်းတဲ့နည်းပညာတွေသုံးဖို့လိုတယ်အဲ့လိုနီးပညာတွေသုံးတာ
မိခင်ပြောင်စု Texas ပြည်နယ်ကတဘာဝဝင်းကျင် engineer ဒေါ်အေးကြည်ကခုလိုရှင်းပြသွားတာကိုသိပ္ပံနဲ့နီးပညာကဏ္ဍမှာပြည်စုံနာဆင်ကြမှာပါဒါပြင်အမျိုးသမီးကဏ္ဍနဲ့သုတဆောင်နေ American တခွင်ကိုလည်းနာဆင်ကြမှာပါအခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်မက်ခိုင်ငွေနှင်းစော်က American ပြောင်စုPennsylvania ပြည်နယ်မှာ Kinder Creation ဆိုတဲ့အောင်မြင်နေတဲ့သဘာဝလူသုံးကုန်ပစ္စည်းတွေရောင်းချတဲ့ဆိုင်ကိုကိုထူကိုထထူထောင်ခဲ့ပြီးတော့သူ့လုပ်ငန်းကရတဲ့အမျက်ငွေနဲ့မြန်မာနိုင်ငံကလူကုန်ကူးခံရတဲ့ကလေးငယ်တွေရဲ့ဘဝပြန်လည်ထူထောင်ရေးအတွက်ဦးစားပေးလှူဆောင်နေတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲသူအခုအခြေချနေထိုင်တဲ့ Pennsylvania ပြည်နယ်တွေမှာအိမ်တွင်းအကြမ်းဖက်ခံရတဲ့အမျိုးသမီးတွေကိုလည်းအကူအညီပေးနေသူဖြစ်ပါတယ်။မြန်မာနိုင်ငံမှာအိမ်တွင်းအကြမ်းဖက်ခံနေရမှုတွေနဲ့ပတ်သက်ပြီးတော့အခြေအနေတွေကတော့ဘယ်လိုရှိပါသလဲ။အကြောင်းဆောင်ကိုသူကိုဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်ကတင်ဆက်ပေးထားပါရရှင် You can bend but never break me cause it only serves to make me more determined to achieve my final goal kind of creations company ကနေဝင်လာတဲ့ငွေ90ကျပ်ခန့်နှုန်းကိုခံငွေနည်းဆိုတာဘာမှပြည်ဘူးပြန်ပို့ပြီးတော့လူကုန်ကူးခံရသူတွေကလေးတွေရဲ့ဘဝအသစ်ထူထောင်နိုင်အောင်လို့ပေါ့နော်ဒီအထောက်ကူပေးတယ်ဆိုတော့အဲ့ဒီအကြောင်းလေးလေးနည်းနည်းပြောပြပေးပါလားရှိ
ရပါနော်အဲ့ဒါဥမွင်နင်းပြောရင်ကျမမှာအများကြီး challenge ရှိပါတယ်ဘာလို့လဲဆိုတော့လူကုန်ကူးခံရတဲ့ကလေးတွေကကျမတို့လူကုန်ကူးခံရဘူးလေလို့တကယ်တော့မှထုတ်ပြီးပြောမှာမဟုတ်ပါဘူးအန်တီအဲ့တော့ဟိုပတ်ဝန်းကျင်အတိုင်းဝိုင်းနေနဲ့ပို့ပြီးလက်ခံပေးလာပြီးတော့ပို့ပြီးနားလည်မှုပေးပြီးတော့ဒီလိုမျိုးဒုက္ခရောက်ခဲ့တဲ့ကလေးတွေကိုနွေ့နွေ့ထွေးထွေးနဲ့ပြန်ကြိုးစားလာဖို့မရှိသေးတဲ့၍ဒါလေးတွေကဟိုတိတ်တိတ်ကလေးကူညီပေးနေတဲ့အဆင့်မှာပဲရှိပါသေးတယ်ဒီကျမဆိုရင်အခုဓာတ်ရိုက်ပေါ့နော်သူတို့တွေကိုလက်ခံပေးနေတဲ့မိသားစုတွေနောက်လုပ်ငန်းရှင်တွေနဲ့ကျမဓာတ်ရိုက်လုပ်ပါတယ်နာမည်လဲသူတို့ကထုတ်ပြောဖို့အတွက်ဒီအချိန်မှာဘလို့မှမဖြစ်နိုင်သေးဘူးပေါ့နော်အဲ့တော့အခုအချိန်မှာကျမတို့အနေနဲ့တနိုင်တမိုင်ပေါ့နော်ကိုတည်သလောက်ကျေတင်လို့ရနိုင်တဲ့ကလေးတွေကိုတကယ်ဒီကလေးတွေအတွက်အနာဂတ်ကိုပြန်လည်တိဆောက်ပေးနေတဲ့မိသားစုတွေကိုပဲကျမတိုက်ရိုက်ဆက်သွယ်ပြီးတော့ဟိုတိုက်ရိုက်အကူအညီထောက်ပံ့မှုတွေပေးပါတယ်မြန်မာနိုင်ငံမှာရမကပါဘူးအခုကျမလက်ရှိကျမတို့နေတဲ့ Pennsylvania ပြည်နယ်ကျမဆို Lehigh Valley ပေါ့နော်ဒီမှာဆိုလဲဟိုကျမတို့လူကုန်ကူးခံရတဲ့အမျိုးသမီးအများကြီးကျမဟိုပို့ပို့ပြီးတွေ့လာရပါတယ
်
လူကုန်ကူးခံရရင်မကပဲねကျမအနေနဲ့နောက်ထပ် project တစ်ခုအနေနဲ့ဘာလုပ်နေလဲဆိုတော့အိမ်တွင်းအကြမ်းဖက်မှုပေါ့ဒီ domestic violence ကိုခံရတဲ့အထူးသဖြင့်အမျိုးသမီးတွေပေါ့နော်သူတို့အမျိုးသားတွေရဲ့နှိပ်စက်ညှဉ်းပန်းမှုနောက်ကိုတိလက်ရောက်ပေါ်ကားမျိုးမဟုတ်ဖဲနဲ့ဟိုစကားလုံးနဲ့ပေါ့နော်ဒီအမျိုးသမီးတယောက်ကိုစိတ်ဓာတ်ပြတ်ပြားသွားအောင်စိတ်ဓာတ်ကျအောင်ပြင်မထွက်ချင်တော့အလောက်အောင်ဘဝကိုအရှုံးပေးလောက်အောင်ဟိုထိရောက်တဲ့စကားလုံးတွေနဲ့ဒီအမျိုးသမီးတွေကိုအင်မတန်ကိုစိတ်ဆင်းရဲစေတဲ့violence မျိုးလေ domestic violence မှာပါတယ်လို့ကျမခံယူပါတယ်အဲ့ဒီလိုခံစားနေရတဲ့အမျိုးသမီးတွေကိုကျမအလုံးမှာအလုတ်ခံမှာတမင်အဲ့ဒီအမျိုးသမီးတွေကိုကျမရှာတယ်တချို့ဆိုရင်အဖွာဖြစ်နေပြီ all the ငါတော့ဒီလီလိုနဲ့ပေါင်းတာကြာပြီသူလည်းငါကွာတော့မှာမဟုတ်ပါဘူးဒီလိုပဲငါဒီလိုပဲဆက်ပြီးတော့တီးခံလိုက်မယ
်
ဆိုတော့အမျိုးသမီးတွေကအခု3-4လကြာလာတဲ့အခါမှာဘာဖြစ်လာလဲဆိုတော့သူတို့ပျော်လာတယ်အန်တီဒီကနေရလာတဲ့ပတ်စံလေးကိုသူတို့ဆုပြီးသူတို့အတွက်သူတို့လိုချင်တာလေးတွေသူတို့ဝယ်တယ်နောက်သူတို့ကိုနားလည်ပေးတဲ့အုပ်စုတွေရှိတယ်ဒီမြို့တခြားမျိုးသမီးတွေရှိတယ်ဆိုတာသိလာတဲ့အခါမှာကျမဆိုင်ကိုသူတို့ပုံမှန်လာကြတယ်လုံးလုံးုံနေမကဘူးပုံမှန်စကားဝိုင်းလေးတွေဖြစ်လာတယ်အချင်းချင်းအပြစ်မှဟိုအတူတူကူညီပြီးတော့တတ်နိုင်သလောက်ဖေးမာတာပေါ့နော
်
အဲ့လိုလုပ်ပေးတယ်အဓိကငယ်ကိုထိရောက်တဲ့ဒီစိတ်ခွန်အားပေးတာပေါ့နော် သူတို့ပြန်ဒီအိမ်တွင်အကြမ်းဖက်မှုခံရတဲ့အမျိုးသမီးတွေထုတ်ပြောဖို့ဆိုတာအင်မတန်ခက်ခဲပါတယ်။ဘာလို့လဲဆိုတော့သူတို့ကသူတို့ဖြစ်တင်တာများတာကိုငါကအတုံးမကျလို့ငါယောက်ျားငါ့ကိုရိုက်တာငါ့ကိုပြောတာငါဒီချက်ပိုကြိုးစားရမယ်ငါကလေးတွေမတော်တာမတတ်တာငါကြောင့်ဆိုပြီးကိုကိုကိုအပြစ်တင်နေစိတ်နဲ့ကိုကိုကိုယုံကြည်မှုလုံးဝမရှိတော့တဲ့အမျိုးသမီးတွေတော်တော်များများဟိုကျမအခုစနေနေ့တိုင်းသူတို့အတွက် free program တွေလုပ်ပေးတယ်ဟိုလက်ဆောင်တွေပေးတယ်အဲ့ရနေတစ်ခုပေါင်းတစ်ခုအများတိုင်းချက်ပြီးယူသွားတယ်မြန်မာပြည်ရဲ့ရင်ကျေးမှုဒလိအကြောင်းကျွန်မမိတ်ဆက်ပေးတယ်အဲ့လိုအစီအစဉ်လေးတွေလုပ်ပေးခြင်းအပြင်သူတို့စိတ်ခွန်အားဖြစ်စေချင်တာပေါ့နော်တွန်းပွင့်လင်းလင်းနဲ့စကားပြောခြင်းအပြင်သူတို့အတွက်အများကြီးရင်ထဲမှာ5မိနစ်10မိနစ်ပေါ့သွားရင်တော့မှဒါသူတို့အတွက်အများကြီးအဖိုးတန်တယ်လို့ကျွန်မခံယူပါတယ်အဲ့တော့ကျွန်မအနေနဲ့ဒီလူကုန်ကူးခံရတဲ့မျိုးသမီးတွေကလေးလေးဒါမကပဲနဲ့ဒီအိမ်တွင်အကြမ်းဖက်မှုခံရတဲ့အမျိုးသမီးတွေအထူးသဖြင့်အမျိုးသမီးပေါ့နော်အမျိုးသမီးတွေနဲ့ကလေးငယ်တွေဟိုအဓိကအကာအကွယ်ပေးတဲ့အစီအစဉ်တွေမှာကျမငွေအားရောလူအားရောအတတ်နိုင်ဆုံးကျမတို့ကူညီပေးနေပါတ
ယ်ဟုတ်ကဲ့ Can we နေဆိုဆိုတာပြောရည်ဒီ domestic violence ပေါ့နော်အိမ်တွင်အကြမ်းဖက်မှုမြန်မာနိုင်ငံရဲ့အိမ်တွင်အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ကူညီလှုပ်ဆောင်တာတွေရှိပါလားရှင
်အခုအချိန်ထိတော့မရှိသေးပါဘူးအန်တီဒါပေမဲ့အကြမ်းအိမ်တွင်အကြမ်းဖက်မှုကကျမသိတဲ့အသိထဲမှာဆိုရင်10ယောက်မှာ6ယောက်တော့ကအိမ်တွင်အကြမ်းဖက်မှုကိုမြင်ဘူးတယ်မမြင်ဘူးမယ်ကိုယ်တိုင်ခံစားခြင်းခံစားဘူးမယ်အိမ်တွင်အကြမ်းဖက်မှုနဲ့ကင်းတဲ့လုံးကင်းတယ်ဆိုတဲ့လူဆိုတာအင်မတန်ရှားပါတယ်အန်တီသူတို့ဖြင့်ဟိုအလုံများတဲ့မိသားစုတွေမှာဝင်ငွေနေတဲ့မိသားစုတွေမှာပို့တွေ့ရတတ်ပါတယ်။ဒါပေမဲ့ဝင်ငွေများတဲ့မိသားစုတွေမှာလည်းမရှိဘူးမဟုတ်ပါဘူးရှိပါတယ်။သူတို့ဖြင့်ဒီရင်ကျေးမှုဆိုတဲ့ဟာရဲ့ဒီကောက်ချဲရဲ့အနောက်မှာပုံးနေတဲ့လူတော်တော်များများမှာဒီလိုပြဿနာတွေရှိတာကိုတွေ့ရပါတယ်။သူတို့ဖြင့်မျိုးသားတွေပေါ့နော်သူတို့ရဲ့အတွေးခေါ်ကိုတောင်ဒါက TV တွေရုပ်ရှင်တွေမှာလည်းငါမကျင်တဲ့ဒီလိုပဲပြောမှာပဲဆိုတာဒါကသဘာဝလို့ဖြစ်နေ။ဟိုနေ့စဉ်ပုံမှန်ညီပါလောက် online hit လိုက်ပြန်ကိုတယောက်ရိုက်လိုက်နှက်လိုက်တစ်ခါပြန်တည့်သွားလိုက်ဖြစ်နေတဲ့ဟာတွေပုံမှန်မြင်ရတဲ့ခါမှာအဲ့လိုအိမ်တွေမျိုးမှာကြီးလာရတဲ့ကလေးတော်တော်များများသည်တခုမဟုတ်တခုချွတ်ကိုချွတ်ရွေးနေပါတယ်အန်ဒီဒါဟိုတကယ်ကိုခေါင်းစဉ်အနေနဲ့တေချာတတ်မှတ်ပြီးတော့ဒီလူမှုအတိုင်းဝိုင်းတစ်ခုလုံးအနေနဲ့တေချာတတိပေးပြီးတော့ကုစားမှသာရမယ်လို့ကျွန်မမြင်ပါတယ်မဟုတ်လို့ရှိရင် domestic violence ကိုမသိဘဲနဲ့ကျူးလွန်နေတဲ့လူကပုံများတယ်လို့ကျွန်မထင်ပါတယ
်ဟုတ်ကဲ့မြန်မာနိုင်ငံမှာပေါ့နော်ခုတလောကတော့ WHO ကဒီ domestic violence ပတ်သက်ပြီးတော့သူတို့ report တွေထုတ်တာပေါ့နော်မြန်မာနိုင်ငံမှာ domestic violence ရေအကြောင်းမျိုးမျိုးတွေရှိတယ်နောက်ပြီးတော့သူတို့ကပြောတယ်လို့ပဲဒီရင်ကျေးမှုအရာပေါ့နော်ဒီ domestic violence ကိုလူတွေသိမှာအမျိုးသမီးတွေကရှက်ကြတာရေနောက်ပြီးတော့ကိုယ့်ဘဝမှာလည်းတကယ်ကြတော့စီးပွားရေးရကွက်ကိုကိုယ့်ချက်ဘောကိုမရက်ဒီနိုင်လို့အမျိုးသမီးကအမျိုးသားပေါ်မှာပြီးခိုနေရတယ်ဆိုလို့ရှိရင်ဒီတန်တရားတွေอ่ะဗောနော်သူတွေနေယုံထွက်နိုင်ဘူးอ่ะတော်တော်လေးခက်ပါလေအဲ့တော့ဒီမြန်မာနိုင်ငံလိုအခြေအနေမျိုးမှာဟိုဘလို့အကြံပေးခြင်းမလဲခိုင်ဝီနှင်းစောအခုဒီအမေရိကန်မှာခိုင်ဝီနှင်းစောလုံနေတဲ့အတွေ့အကြုံပေါ်မူတည်ပြီးတော့ဗော
နော်အဲ့ဒါ self reliant ဖြစ်လာဖို့ဗောခုနပြောတဲ့အချက်ကရန်ကုန်မှာပါလေကိုကိုတိုင်း independent ဖြစ်ဖို့ self reliant ဖြစ်ဖို့အင်မတန်အရေးကြီးပါတယ်ငွေအင်အားတစ်ခုလည်းမကဘူးစိတ်ဓာတ်အင်အားဗောနော်ဒီကသူတပြင်းမိခင်ဖြစ်လာတဲ့အခါမှာမျိုးသမီးတော်တော်များများခန္ဓာကိုယ်အချိုးအစားပြောင်းသွားတယ်ဒါကလည်းကိုယ့်အတွက်စိတ်ဓာတ်ကျစရာတော်တော်များများမျိုးသမီးတော်တော်များများကြုံတွေ့ရပါတယ်အဲ့တော့အဲ့လိုစိတ်ဓာတ်ကျစရာတွေဟိုတစ်ခုပြီးတစ်ခုထပ်လာမယ်ဆိုလို့ရှိရင်ပို့ပြီးတော့စိတ်အားငယ်ပြီးတော့ဟိုယောက်ျားပေါ်မှာပို့ပြီးတော့ဆီခိုဖို့ဖြစ်လာပါတယ
်အ
ဲ့တော့အဲ့လိုမဖြစ်အောင်အဓိကအရေးအကြီးဆုံးကကိုယ့်ကိုယ်ကိုဘယ်လိုထိန်းသိမ်းမလဲပေါ့နော်ဟိုကျန်းမာရေးအရာကိုနောက်ဟိုကိုဖြစ်ချင်တဲ့ပုံစံကိုကိုကိုယ်တိုင်လုပ်ယူလို့ရတယ်ဆိုတဲ့အတိလေးကိုစိတ်ထဲမှာအမြဲတမ်းထားစေချင်ပါတယ်မျိုးသမီးတော်တော်များများငါတို့ကလေးလဲငွေပြီးပြီတက်လဲတနေကြီးလာပြီအဲ့တော့ငါကတော့ဒီခန္ဓာကိုယ်အတိုင်းပဲနေတော့မယ်ဒီလိုပဲငါတော့ဒီတိုင်းပဲစိတ်ချမ်းသာတယ်လို့ကစားကပြောနေပေမဲ့စိတ်ထဲမှာတကယ်စိတ်ချမ်းသာရလားဆိုတော့ကိုစမ်းစစ်စေချင်ပါတယ်ကိုကိုယ်တိုင်တကယ်ပျော်တယ်စိတ်ချမ်းသာတယ်ဆိုရင်ကိစ္စမရှိဘူးဒါပေမဲ့အဲ့လိုမဖြစ်နေတဲ့အမျိုးသမီးက60ရာခိုင်နှုန်းရှိတယ်လို့ဒါကျမရဲ့လက်တွေ့ဟိုထိတွေ့နေရတဲ့တိုင်းဝမ်ကြီးကကျမပြောနိုင်ပါတယ်အဲ့လိုဖြစ်တာကိုကိုကဒီတိုင်းပဲဆက်နေလိုက်ပြီးတော့စိတ်ဓာတ်ကြတာကိုကြတဲ့အတိုင်းထားပြီးတော့စားကျင်တာစားနေခြင်းသလိုနေဟိုလှုပ်ခြင်းသလိုလှုပ်ပြီးတော့ယောက်ျားကိုပို့ပြီးနှိခုမလားဒါမှမဟုတ်ကို့အတွက်တနေ့ကို5မိနစ်ကိုယ်တိုင်ပေးနိုင်ပါတယ်ခလေးအိတ်တဲ့အချိန်မှဖြစ်ခလေးကြောင်းသွားနေတဲ့အချိန်မှဖြစ်တခြားကမလုံနဲ့ကိုတိုင်ကိုကျမ်းမာလာဖို့လမ်းလျှောက်တာပဲဖြစ်ဖြစ်အငယ်ချင်းတွေနဲ့အတူတူဟိုလေ့ကျင့်ခန်းဆောက်လုပ်တာပဲဖြစ်ဖြစ်ဒါရှက်စရာမလိုပါဘူးတချို့ဆိုရင်ဒါလည်းရင်ကျေးမှုအရာပေါ့နော်ဒီကလေးမေဖြစ်နေပြီးတော့ဘာကြောင့်မှားခြင်းနေရတာလဲဆိုတော့အင်မတန်ကိုဟိုစိတ်ဆင်းရဲစရာကောင်းတဲ့ဒီလိုဝေဖန်ချက်မျိုးကအင်မတန်ကြားရတာဟိုခဏခဏပါပဲနော်မြန်မာပြည်မှာဆိုရင
်
အဲဒါမျိုးကိုဂရုမစိုက်ပါနဲ့ဟိုကိုတိုင်းကျမ်းမာလာရင်စိတ်လည်းကျမ်းမာလာမယ်တခြားဟာတွေလည်းကောင်းတဲ့အကြံတွေလည်းပေါ်လာလိမ့်မယ် အဲ့အဲ့လိုပဲဟိုအားလုံးအလုတ်ထွက်လို့ပါလို့ကျွန်မမဆိုလိုပါဘူးဒါပေမဲ့ကိုကိုတိုင်းကိုလုံနိုင်တာလေးရှိရင်ဒီမှာဥမာဒီမှာကျွန်မစီမှာလာလုံလုံပေးနေတဲ့မျိုးသမီးတော်တော်များများအထက်တန်းမအောင်ပါဘူးဒီအမေရိကန်မှာထက်တန်းတချို့ဆိုအထက်တန်းအောင်ပြီးတော့တက်ကြလို့လည်းဆက်မတက်ဖြစ်ပါဘူးအဲ့တော့ဟိုတို့မှာဟိုအတန်ဝန်းဝန်းကျောင်းပညာလဲတချို့ဆိုရင်ဘာပညာမှတို့သင်ထားတာမရှိပါဘူးဒါပေမဲ့အခုကျွန်မကခရီးနေဘယ်လိုလုပ်ရလဲစက်ပြာဆိုဘယ်လိုလုပ်ရလဲဒါကျွန်မတို့သင်ပေးပါတယ်နောက်ယုံကြည်စိတ်ချမှုလဲဒါတဖြည်းဖြည်းမွေးယူပါတာပေါ့နော်အဲ့တော့ဘာဖြစ်လာလဲဆိုတို့လုံနိုင်လာလေးတွေကိုတို့ကတို့မြင်လာပြီးတော့အော်ငါဒါလေးလုပ်လိုက်ရင်ဒီလိုလေးရောင်းထွက်ပါလားငါလုပ်တဲ့ပစ္စည်းလေးတွေကိုသူများတွေဝယ်ပါလားဆိုတဖြည်းဖြည်းနဲ့စိတ်ဓာတ်အင်အားတက်လာတာပေါ့နော်အဲ့တော့ဟိုကိုမှမွေးရပါတတ်တဲ့ပညာတစ်ခုမဟုတ်တစ်ခုကတော့လူတိုင်းမှာရှိပြီးသားလို့ကျွန်မယုံကြည်ပါတယ်အန်တီလူတိုင်းမှာဖျားပေးလိုက်တဲ့ဒီလက်ဆောင်ဆိုတာပါတယ်ဆိုတော့ကျွန်မကတော့ယုံကြည်ပါတယ်ဘာသာစကားတက်ကြွမှုပဲဖြစ်ဖြစ်လက်မှုပညာတက်ကြွမှုပဲဖြစ်ဖြစ်အသိပညာတို့သူများတဲ့ထူးချွန်တာပဲဖြစ်ဖြစ်အဲ့တော့ဒီကကိုစိတ်ချမ်းသာဖို့အရေးကြီးဆုံးအဲ့တော့ကိုစိတ်ချမ်းသာဖို့ကိုကိုယ်တိုင်ပဲဖန်တီးနိုင်တယ်အဲ့ဒီကိုစိတ်ချမ်းသာမှုဆိုတာအရင်ဆုံးဘယ်ကနေစရနိုင်တယ်လဲဆိုရင်ကိုကိုယ်တိုင်ကျမ်းမာလာတဲ့ခါမှာပို့ပြီးတော့လေစိတ်ချမ်းသာမှုပို့ဖြစ်လာမယ်လို့ကျွန်မထင်ပါတယ်။အဲ့တော့အဲ့လိုစိတ်ချမ်းသာနေတဲ့လူမျိုးဟာသူများကကိုယ့်ကိုအလွယ်တကူကိုယ့်အမျိုးသားအပါဝင်ပေါ့နော်။သူများကကိုယ့်ကိုအလွယ်တကူတိုက်ခိုက်တာကိုလည်းလက်မခံသလိုကိုယ့်သားသမီးတွေကိုလည်းပို့ပြီးတော့ကာကွယ်ဖို့အတွက်စိတ်ဓာတ်မှာခွန်အားပို့ရှိနေပါတယ်။
ကျေးဇူးအများကြီးတင်ပါတယ
်။ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့ပတ်စံမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ဒေါ်တာရှင်များရှင်ခုခါမှာတော့စနေနေ့ညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါ။ဒီမနက်ကမှလူခုရေချိုးဖောက်မှုဆွတ်ဆွဲချက်တွေလို့ပြဿနာကြီးကြီးမားမားနဲ့ကြုံရတဲ့အခါစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့စည်းပြီးဖြေရှင်းဖို့ကြိုးပမ်းမှုတွေခက်စိတ်စိတ်တွေ့လာနေရပါတယ်။ဒါပေမဲ့လည်းအာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မကြာခဏဆိုသလိုတန်တရားအမြင်တွေဝေဖန်မှုတွေလည်းရှိနေပါတယ်။အများယုံကြည်ကူးစားနိုင်မဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုအပ်နေလဲအမှန်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတော့ကို VOA ရဲ့စနေနေ့ညတိုင်းရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်မိမြန်လူဓာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမိမြန်ဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုင်းရိုက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ။
တော်တာရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါရစေ။ဒါရိုက်လေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေစာဖြစ်ပါရစေ။ခုတစ်ခါမှာတော့တူတာဆောင်လေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်ရဲ့တူတာဆောင်လေအမေရိကန်တခွင်စီစဉ်မှာတော့အမေရိကန်သမရဟောင်းကနေဒီရဲ့နှစ်တရာပြည့်မွေးနေ့ပြင်ဇွန်လအတွင်းမှာကြာရောက်တဲ့သမိုင်းတွေနေ့ရက်တွေအကြောင်းကိုကိုအောင်အောင်နဲ့တူမဆူမွန်တို့ကကူညီတင်ဆက်ထားပါရစေရှင်။
မေလ29ရက်နေ့ဟာ35ဦးမြောက်အမေရိကန်သမ္မတဂျွန်ဖစ်စ်ဂျယ်ရယ်ကနေဒီရဲ့နှစ်တရာပြည့်မွေးနေ့ဖြစ်ပါတယ်။သမ္မတတန်း3နှစ်တာဝန်ထမ်းဆောင်ပြီးနောက်1963ခုနှစ်မှာသူလုပ်ကြံမခံရခင်အမေရိကန်သမိုင်းနဲ့ယဉ်ကျေးမှုရေးရာတွေမှာသူဟာတမူထူးခြားစွာဆန်းဆောင်နိုင်ခဲ့သူပါ။အာလင်တန်မျိုးသားစစ်သည်ကြီးမှာမြုပ်နှံထားတဲ့35ရောက်မြောက်အမေရိကန်သမ္မတဂျွန်ဖစ်ကနေဒီရဲ့အထိမ့်မဲ့ဗိမာန်မှာဆိုရင်လာရောက်ဂါရဝပြုသူအများပြားရှိပါတယ်ထက်မြက်တဲ့သမရတဦးလည်းဖြစ်တာကြောင့်မျိုးဆက်ဟောင်းမျိုးဆက်သစ်တွေကြားမှာသူ့အပေါ်အထူးတန်ဖိုးထားပါတယ်အမေရိကန်တက္ကသိုလ်လွှတ်တော်နဲ့သမရဆိုင်ရာလေးလာရေးဌာနကဂျိမ်းစ်သာဘာကတော့သမရကနေဒီလက်ထက်ကအဲ့ဒီမျိုးဆက်ပေါ်လွှမ်းမှုမှုကိုအခုလိုပြန်ပြောင်းပြောပြပါတယ
် I was in college when that happened everyone in that generation
လောက်ကျန်ခါတဲ့အချိန်ကကျွန်တော်ကောလိပ်တက်နေတော့မှအဲ့ဒီသတင်းကိုဘယ်တော့ကဘယ်နေရာမှာကြားခဲ့တယ်ဆိုတာကိုအဲ့ဒီခေတ်ကလူတွေအားလုံးမှတ်မိနေကြပါတယ်နောက်ပိုင်းတော့စာမဏေကိုပါသတင်းတွေထဲမှာတွေ့ကြပြီးတော့အားလုံးဟာဒီသတင်းကိုပဲအာရုံစိုက်ကြပါတော့တယ်
။ဂယုနာဖြစ်ဖွယ်ကြံရစ်တဲ့ငရွေသူသမရဂရောကြောင့်လဲသမရကနေဒီလှုပ်ကြံခံရပြီးတဲ့နောက်နှစ်တော်ကြာကြာအထိကဘာတော်ဝန်ကလူတွေဟာသူတို့အကြောင်းကိုပြန်ပြောင်းပြောနေစေပါလို့ဂျိမ်းစ်သာဘာကပြောရတယ်
။ There's a myth around him and he died very young.
သူ့ကြောင့်ဟာစိတ်ဝင်စားစရာကောင်းပြီးတော့အလွန်ငယ်ရွယ်တဲ့အချိန်မှာကွယ်လွန်သွားခဲ့တာပါ။ချော်မော်လှပတဲ့ဇနီးနဲ့လူမမယ်ကလေးငယ်တွေလည်းသူချိန်ခဲ့ပါတယ်။သူတို့မိသားစုကိုအမေရိကန်လူလူအားလုံးကချစ်ကြပါတယ်။ကွန်လွန်ပြီးနောက်မှာတော့ပို့ပြီးတော့မှစိတ်ဝင်စားစရာကောင်းလာပါတယ်။သူ့မိကုံးတွေဟာဆိုရင်လေခွန်အားဖြစ်စီတာကိုကျွန်တော်တို့အမှတ်ရနေပါတယ်။
အသက်43နှစ်အရွယ်1962ခုနှစ်မှာမစ္စတာကနေဒီသမ္မတအဖြစ်ကျန်းသစ်စာကျင်းပခဲ့ပါတယ်။သူ့ရဲ့ကျန်းသစ်စာကျင်းပတဲ့အခမ်းအနားအတွင်းပြောကြားတဲ့မိန့်ခွန်းကိုဆိုရင်လေလူတော်များများကစိတ်နှစ်သက်ပါတယ်။ကိုတိုင်းပြည်ကကိုအတွက်ဘာလုပ်ပေးနိုင်မလဲဆိုတာထက်ကိုတိုင်းပြည်အတွက်ကိုကဘာလုပ်ပေးနိုင်မလဲဆိုတာကိုပြန်လည်ဆန်းစစ်ကြည့်ဖို့သူကတိုက်တွန်းခဲ့တာပါ။ဒါ့အပြင်ဘုံရီမှန်းချက်တွေအတွက်ပါတီတွေအတူတကွလက်တွဲလှုပ်ဆောင်ဖို့လည်းသူကတိုက်တွန်းခဲ့ပါတယ်
။ We observe today not a victory of party.
ပါတီတရရဲ့အောင်ပွဲဆိုတာထက်လွတ်လပ်စွာဆန္ဒထုတ်ဖော်နိုင်ခဲ့တာအဆုံးသတ်အဖြစ်တစ်ခုကိုထုတ်နိုင်ခဲ့တာပြန်လည်စမ်းသစ်ဖို့နဲ့အပြောင်းအလဲတွေအတွက်ကျွန်တော်တို့ဒီအခမ်းအနားကျင်းပတာပါ
သမ္မတကနေဒီလက်ထက်မှာထိတ်ဆုံးကရင်ဆိုင်ဖြစ်ရှင်းရတဲ့နိုင်ငံတကာအရေးကိစ္စတွေကတော့ဆိုဗီယက်ယူနီယံနဲ့ကျူဘာအရေးတွေပဲဖြစ်ပါတယ်အခုချိန်ထိကာလကြာရှည်တည်မြဲနေတဲ့စေတနာဝန်ထမ်းငြိမ်းချမ်းရေးစေတမန်တွေနိုင်ငံရဲ့ချောက်ကိုပို့လွတ်တဲ့အစီအစဉ်ကိုလည်းသမ္မတကနေဒီလက်ထက်မှာစတင်ခဲ့တာပါသမ္မတတန်း၃နှစ်ပြည့်အောင်တာဝန်ထမ်းဆောင်ခွင့်မရလိုက်တဲ့အတွက်သူရဲ့စမ်းဆောင်ချက်တွေဘလောက်ထိအောင်အောင်မြင်ခဲ့လဲဆိုတာကိုတော့ပညာရှင်တွေအကဲဖြတ်ရမှာကွဲလွဲမှုတွေရှိနေပါတယ်54ဦးမြောက်အမေရိကန်သမ္မတဘရိုက်အိုဘားမားက
President Kennedy led with a steady hand diffusing the most perilous moment of the Cold War
သမ္မတကနေဒီယားကမ္ဘာရေးရာကိစ္စရပ်တွေကိုတည်တည်ငြိမ်ငြိမ်ပဲဖြေရှင်းခဲ့ပါတယ်စစ်အေးခေတ်မှာအတင်းမာဆုံးအခြေအနေတရက်ကိုတနတ်တစ်ချက်မဖောက်ဖဲငြိမ်ငြိမ်ချမ်းချမ်းဖြေရှင်းနိုင်ခဲ့သလိုလူမဲအမျိုးသားတွေအမျိုးသမီးတွေအနေနဲ့လည်းသူတို့ကြိုက်နှစ်သက်ရာတက္ကသိုလ်တွေမှာရွေးချယ်တင်ကြားခွင့်အကြံအအကောင်ထယ်ဖော်ခဲ့ပါတယ်။ဒါ့အပြင်စေတနာဝန်ထမ်းငြိမ်းချမ်းစေတမန်တွေကိုကမ္ဘာအနှံ့ဆေလွတ်ခဲ့သလိုအာကာသခရီးစဉ်အောင်မြင်ဖို့အတွက်လည်းကြိုးပမ်းခဲ့ပါတယ်
။ဒီလအစောပိုင်းတုန်းကသမ္မတဥပမဟာသမ္မတကနေဒီစာကြည့်တဲ့ Foundation ကပေးအပ်တဲ့ Profile in Courage ရဲစွမ်းသတိရှင်ဆုကိုရရှိခဲ့ပါတယ်။လူတွေအကြိုက်မျှော်လိုက်ပြီးလှုပ်ဆောင်တာတဲ့လူအများစုကြီးကောင်းကျိုးအတွက်ဦးစားပေးစဉ်းစားလုပ်ကိုင်တဲ့နိုင်ငံရေးကောင်းဆောင်တွေကိုအခုလိုဆုရွေးချယ်ချီးမြှင့်တာဖြစ်ပါတယ
်And neither have I wings to fly. Build me a boat that can carry two.
အခုတော့ဇွန်လအတွင်းဖြစ်ပွားခဲ့တဲ့သမိုင်းတွေနေ့ရက်တွေအကြောင်းကိုဆက်လက်တင်ပြလိုပါရခင်ဗျာ။ထာနေတိုင်းရင်းသားအိန္ဒိယတွေကိုနိုင်ငံသားအဖြစ်အသိမှတ်ပြုတဲ့ဥပဒေထုတ်ပြန်တဲ့အကြောင်းစပြောပြပေးခြင်းပါတယ်။1924ခုနှစ်ဇွန်လ2ရက်နေ့မှာအမေရိကန်လွှတ်တော်ကအမေရိကန်ပြည်အောင်စုအတွင်းမွေးဖွားတဲ့ဌာနေအိန္ဒိယတွေကိုနိုင်ငံသားပေးတဲ့ဥပဒေတရက်ပြဋ္ဌာန်းခဲ့ပါတယ်မဆုမွန်ရေ
ဒီလိုမျိုးဌာနေတိုင်းရင်းသားအိန္ဒိယတွေရဲ့နိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးတော့ရှုပ်ထွေးမှုတွေရှိခဲ့တာပါ1860ခုနှစ်အမေရိကန်ပြည်တွင်းစစ်ကာလမတိုင်ခင်တုန်းကအိန္ဒိယသွေးတစ်ဝက်ဒါမှမဟုတ်အိန္ဒိယသွေးပါတဲ့သူတွေရဲ့နိုင်ငံသားဖြစ်ခွင့်အပေါ်မှာကန့်သတ်မှုတွေရှိခဲ့ပါတယ်ရှင်ဒီပြည်တွင်းစစ်ကြီးပြီးသွားတဲ့အခါမှာတော့အပြောင်းလဲလိုလာတဲ့ Republican တွေကအိန္ဒိယနေနိုင်ငံသားဖြစ်ခွင့်အရေးလွှတ်တော်မှာအင်တိုက်အားတိုက်စ조사လာပါတယ်အ ਨੇ ဆုံးလူပြူတွေနဲ့ပေါင်းသင်းဆက်ဆံရေးအဆင်ပြေတဲ့အိန္ဒိယတွေကိုတော့နိုင်ငံသားပေးတဲ့နဲ့ဆိုပြီးသူတို့ကအဆိုပြုလာတာပါဒါပေမဲ့လည်းဒီအဆိုကိုထောက်ခံမှုလုံလုံလောက်လောက်မရတာကြောင့်မအောင်မြင်ခဲ့ပါဘူးရှင်
ဒါပေမဲ့1888ခုနှစ်အရောက်မှာတော့အမေရိကန်နိုင်ငံသားနဲ့လက်ထက်တဲ့အိန္ဒိယအမျိုးသမီးတော်တော်များများကိုနိုင်ငံသားဖြစ်ခွင့်ပေးခဲ့ပါတယ်။1924ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့အိန္ဒိယနိုင်ငံသားဖြစ်ခွင့်ဥပဒေအရတော့ဒီမြေမှာမွေးတဲ့သူတွေအားလုံးကိုနိုင်ငံသားဖြစ်ခွင့်ပေးလိုက်တာပါ။ဒါပေမဲ့ချွင်းချက်တစ်ခုတော့ရှိပါတယ်။ပြည်ထောင်စုအစိုးရကအခုလိုနိုင်ငံသားဖြစ်ခွင့်ပေးလိုက်ပေမဲ့မဲပွေးခွင့်ကိုတော့တချို့ပြည်နယ်တွေကချုပ်ကန်ထားပါတယ်။ဒါကြောင့် African American တွေအပါအဝင် American Indian တွေလည်းမဲပွေးခွင့်ညှင်းဆိုခံခဲ့ရပါတယ်
။ဒီနေ့အချိန်မှာတော့ American ပြည်ထောင်စုမှာမွေးတဲ့သူမဟုတ်ဘူးဆိုရင်တော့မှနိုင်ငံသားဖြစ်ဖို့အခွင့်အရေးတွေပေးထားပြီးတာအလုံးအသိပါပဲရှင်။လူမျိုးဘာသာမခွဲခြားပဲရွှေ့ပြောင်းအခြေချနေထိုင်သူတွေဟာသတ်မှတ်ထားတဲ့စီမင်းစီကံဘောင်တွေထဲမှာနေထိုင်မယ်ဆိုရင်အမေရိကန်နိုင်ငံသားဖြစ်ခွင့်ကိုပေးထားပါတယ်ရှင်
။ကဲဒီတစ်ခါတော့ဘယ်တော့ကဘလို့စိတ်ကူးမျိုးရပြီးတော့တယ်လီဖုန်းကိုစထွင်ခဲ့လဲဆိုတဲ့အကြောင်းကိုပြောပြပေးခြင်းပါတယ်ဗျာ။လွန်ခဲ့တဲ့နှစ်ပေါင်း140 1855ခုနှစ်ဇွန်လ2ရက်နေ့မှာအလက်ဇန်ဒါဂရမ်ဘဲလ်ကဒက်ခွဲဆန်ဒကံမတော်တဆဖြစ်မှုကနေတယ်လီဖုန်းတီထွင်မှုအကြံရခဲ့တာပါ။မစ္စတာဘဲလ်ရဲ့လက်ထောက်သောမတ်စ်ဝတ်ဆန်ဟာClock spring လို့ခေါ်တဲ့လျှက်စစ်ကြာကံပစ္စည်းတစ်ခုကိုဝါယာကြိုးနဲ့ဆက်သွယ်ထားတဲ့တခြားလျှက်စစ်ပစ္စည်းတစ်ခုနားကနေဆွဲယူလိုက်တဲ့အခါမှာဒီဝါယာကြိုးရဲ့တခြားတစ်ဖက်စွန်းဒီတခြားတစ်ဖက်ခန်းထဲမှာထားတဲ့ speaker ကနေပြီးတော့အသံမြည်လာပါတယ်
အဲ့ဒ ီအချိန်မှာအလက်ဇန္ဒားဂရိဟမ်ဘဲလ်ကအဲ့ဒီစပီကာမြည်တဲ့အတန်ကြောင့်တစ်ဖက်အခန်းကိုအပြေးလာပြီးတော့ခုနကတော့ဝက်ဘ်ဆန်ဘာလုပ်လိုက်တာလဲလို့မေးပါတယ်အဲ့ဒီမတော်တဆဖြစ်မှုဟာအတန်ကနေပြီးဝါယာကျိုးထဲမှာလျှက်စစ်လိုင်းပြောင်းဒီနောက်မှာတော့လျှက်စစ်တန်လိုင်းကိုအတန်အဖြစ်ပြန်ပြောင်းယူရင်ဝါယာကျိုးရဲ့တခြားတစ်ဖက်မှာအတန်ကိုပြန်ချရရတယ်ဆိုတော့ Graham Bell ရဲ့အယူဆကိုပို့ပြီးတော့မှခိုင်မာစေခဲ့ပါတယ်အဲ့ဒီနောက်တစ်နှစ်အကြာမှာတော့ဝါယာကျိုးကနေတစ်ဆင့်လက်ခံရယူနိုင်ပြီးနားလည်နိုင်စွမ်းရှိတဲ့စကလုံးတွေကိုကြားရတဲ့စနစ်တစ်ခုကိုဖန်တီးနိုင်ခဲ့ပါတယ်ဒါဟာတယ်လီဖုန်းကိုစတင်ဖန်တီးလိုက်နိုင်တယ်လို့လည်းပြောလို့ရနိုင်ပါတယ်ရှင
်ကွန်နဲ့မဆူမွန်တို့ဒီစင်ထားတဲ့ဒုတာဆောင်တဲ့အမေရိကန်တစင်အစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ခုထာမှာတော့ဒေါခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံဉာဏ်ပညာကဏ္ဍကိုနားဆင်ကြအောင်ပါရှင်
မြန်မာနိုင်ငံမှာကျုံမီသွေးသုံးဓာတ်ပင်စေုံတင်ကိုတည်မယ်ဆိုရင်ဘာရီကိုထည့်သွင်းစဉ်းစားဖို့အတွက်လိုအပ်တယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါ။ Yes, ဆိုရင်ထုတ်ရတဲ့ကျုံမီသွေးသုံးစေုံကနေမျက်စိနဲ့အလွယ်တကူမမြင်နိုင်တဲ့အဆိပ်သင့်ဓာတ်ငွေတွေထုတ်ပေးနိုင်တာအပြင်စေုံနဲ့ဆွန့်ပစ်ပြားတွေကိုတုံ့လောင်ရမှာကျုံရတဲ့အန်ဒီယာတွေအကြောင်းတင်ပြပေးခဲ့ပြီးပါပြီ။မြန်မာနိုင်ငံရဲ့2016ဆွန့်ရင်စီမံကိန်းမှာ2030မှာကျောင်းမီးသွေးကနေရာနှုန်း20ယူဖို့အတွက်ရထားတာပါ metric တန်ချိန်900လောက်တူးဖော်နိုင်မယ်လို့2017ကခန့်မှန်းခဲ့ကြတယ်မြန်မာနိုင်ငံကကျောင်းမီးသွေးဟာအရေးသွေးညက်နဲ့ late night အမျိုးအစားမဟုတ်အဆင့်မြင့်နည်း300မှာလိုအပ်တဲ့အကောင်အစားကိုပြပကနေတင်သွင်းဖို့လိုအပ်ပါတယ်ရန်ကုန်ကျောက်တန်းကကျောင်းမီးသွေးစေရုံတဲမဲ့ကိစ္စကိုမကြသေးခင်ကပယ်ချခဲ့ပေမဲ့လက်ရှိလေပတ်နေတဲ့အင်းလေးနာကတီးချက်နဲ့တနင်္သာရီတိုင်းကောတောင်ကဆေးရုံတွင်နေအတူနောက်ထပ်ရခိုင်ကြောက်ဖြူမွန်ပြည်နယ်ရေစကိုင်းတိုင်းရှမ်းပြည်နယ်ရန်ကုန်နယ်အေရဝတီတိုင်းတွေမှာဆက်ပြီးတိဆောက်မဲ့စီမံကိန်းတွေကအများကြီးရှိနေပါသေးတယ်။အနည်းအချုံအမှောက်ကိုချက်ချင်းမမြင်နိုင်တဲ့ကြောင်မီးသွေးသုံးဆေးရုံတွေတိဆောက်တော့မယ်ဆိုရင်ဂန္ဓာဆောင်ကနေစဉ်းစားဖို့လိုအပ်ပါတယ်လို့ American နိုင်ငံ Texas ပြည်နယ်ကတဘာဝဝန်ကျင် Engineer ဒေါ် AAG ကပြောပါတယ်
ကျောင်းမီးသွေးဆေးရုံတွေစောင့်မယ်ဆိုလို့ရှိရင်လေးထုထဲမှာအမုံအမွားတွေမကတဲ့ဓာတ်ငွေတွေမရောက်သွားအောင်အမတန်ကောင်းတဲ့နည်းပညာတွေသုံးဖို့လိုတယ်။အဲ့လိုနည်းပညာတွေသုံးတာတောင်မှလေးထုထဲကိုရောက်အောင်ပါပဲပေါ်လို့အရန်ထွက်တာကိုရောက်အောင်ပါပဲ။နောက်တစ်ချက်ကကျောင်းမီးသွေးကနီးလောင်တတ်တယ်။ဥပမာဆိုရင်2014ခုနှစ်မှာဂျပန်မှာရှိတဲ့ကျောင်းမီးသွေးတာအပိဆေးရုံသူကကျောင်းမီးသွေးအမုံကြီးတဲ့ခါမှာမီးကထပြီးကူးလို့2နာရီလောက်နီးလောင်နေတယ်။အဲ့တော့အိဆေးရုံကြီးကိုရက်လိုက်ရတယ်အဲ့တော့ဗမာပြည်ကပူလဲပူတယ်ကြောင်မီးသွေးကိုပုံထားတာပဲဖြစ်ဖြစ်ကြိတ်တဲ့ခါပဲဖြစ်ဖြစ်ဘလိုပဲဖြစ်ဖြစ်မီးတွေကထလောင်နိုင်တယ်အဲ့မီးပြတ်တနာလည်းရှိတယ်အဲ့တစ်ချက်ကြောင်မီးသွေးနဲ့ပတ်သက်ပြီးတော့လေကြောင်မီးသွေးကိုပုံထားမယ်ဆိုတော့ပုံထားမယ်ဆိုလို့ရှိရင်လေလွင့်တယ်လေလွင့်ရင်ကြောင်မီးသွေးရဲ့အမုံလေးတွေကအမတန်မှသေးငယ်တယ်တိတ်သေးလို့ရှိရင်အမုံလေးရဲ့တဘောကအဆုတ်ထဲကိုရောက်သွားတယ်ဟိုးအဆုတ်ကနေဆိုင်တဲ့နေရာမှာရောက်သွားပြီးတော့သွေးကြောလေးတွေကတစ်ဆင့်သွေးကြောတွေလည်းရောက်သွားတဲ့အချိန်ဒီနှလုံးဖြစ်တာတော့အုံနောက်သွေးကြောပိတ်တာတော့အဲ့ဒါဖြစ်တတ်တယ်ဒါမျိုးကတော့ဒီအမေရိကန်ပြည်မှာတော့နော်ဒီကြောင်မီးသွေးကိုတူးတဲ့လူတွေကဖြစ်တတ်တယ်ကြောင်မီးသွေးကိုကင်တွေ့ရတဲ့လူတွေကအဲ့အမုံလေးတွေကသူတို့ခေါ်တယ် black lung disease ဆိုခေါ်တယ်အဆုတ်မဲယောဂါပေါ်ပါလို့ဆိုတော့အဲ့အဆုတ်ထဲမှာရှိတဲ့သွေးကြောလေးတွေကလေလန်းကြောင်လေးတွေတဖြည်းဖြည်းပိတ်ပြီးတော့နောက်ဆုတ်ကြီးကလုံးမလုံးတော့အဲ့လူကအရန်ကိုပြင်းမနှွမ်းနေပြီးတော့အကုန်နောက်သေးတာပဲဒါဘလို့မှပြန်လုံးလို့မရအောင်နှစ်ပေါင်းကြာမှမတည်တာအဲ့တော့ကြောင်မီးသွေးကိုကင်တွယ်လှုပ်ဆောင်တဲ့အလုပ်သမားမဟုတ်တော့လေကြောင်မီးသွေးမှုန်နေကိုတိတိချာချာလေထဲမရအောင်မလုပ်ဘူးဆိုလို့ရှိရင်ဒါအနားမှာရှိရပြည်သူတွေကကြောင်မီးသွေးအမှုန်ကိုရှူရမှာပဲကျက်မကြီးထိခိုက်မှာပဲနောက်တစ်ချက်ကကြောင်မီးသွေးက SMO ဖြစ်စေတယ်
ဟုတ်ပါတယ်ဆေးရုံတီးဖို့အတွက်စဉ်းစားတဲ့အထက်မှာအက်ဆင်မိုးရဲ့အန်ဒီယေကိုထည့်သွင်းပြီးစဉ်းစားဖို့အရေးကြီးပါတယ
်လူတွေကအက်ဆင်မိုးဆိုရင်မိုးရွာမှာပဲထင်တယ်မဟုတ်ဘူးအက်ဆင်မိုးဆိုတာမိုးရွာတဲ့အထက်မှာပါလာတယ်နောက်ပြီးအချောက်လဲရွာတယ်၆ရွာရွာမှတော့မသိဘူးအဲ့တော့ဗမာပြည်မှာကဈေးဒီပထိုးရှေးဟောင်းပစ္စည်းတွေကနှစ်ပေါင်း၁၀စုမကောက်ထောင်နဲ့ချီပြီးတော့ရှိတယ်အမေရိကန်ပြည်မှာဆိုရင်သမိုင်းဝင်ပစ္စည်းတွေကပြန်ကြည့်မယ်ဆိုအမေရိကန်သမိုင်းကအချိန်ကတိတ်မကြသေးတော့တော့ထောင်နေပါလိမ့်ချီမရှိဘူးဗမာပြည်မှာထောင်နေရှိတယ်အဲ့တော့ SMO ပြောရတဲ့ခါကြလို့ရှိရင်ဒီမှာဆိုလို့ရှိရင်ဒီအဆောက်အဦတွေနော်ရုပ်ထုတွေရအဆောက်အဦ ချိုးပက်ပျက်စီးတယ်။ကျွန်တော်ဗမာပြည်မှာလည်းတမိုင်းဝင်ပစ္စည်းရှိတဲ့ခါကျတော့ကြောင်မီးသွေးတအားပိစိုံတွေလုံးလိုက်မယ်ဆိုလို့ရှိရင်ဒီတမိုင်းအမွေနှစ်တွေကဘယ်လိုဖြစ်သွားမလဲဒါလည်းစဉ်းစားရမယ်။အဲစစ်မိုးရွာလို့ရှိရင်အဆောက်အဦတို့ကားတို့ဘာလို့ဆိုတဲ့ဆေးတွေဘာတွေကပြဿနာဖြစ်တယ်ပေါ့နော်။နောက်ပြီးတော့လူတွေမှာလည်းအဆုတ်ရောဂါတွေဖြစ်မယ်။နောက်ပြီးကြောင်သီးသေးဆက်ယုံနေရလဲနော်နည်းနည်းပပလေးတယုံနှုံဆောက်ယုံနဲ့မီးရတာလည်းမဟုတ်ဘူးဆိုတော့အများကြီးကြီးကြီးမားမားလောက်ရမှာကြောင်မီးသေးဆက်ယုံလောက်တိုင်းလဲကာဗွန်ဒိုင်အောက်ဆိုက်တွေကပူပူများလာရင်ယာတိဥတွေကပူပူပူလာမှာပဲအဲ့တော့အဲ့ပတ်ဝန်းကျင်ကခံရမှာပဲနောက်ပြီးသူ့ရဲ့အညစ်အကြေးတွေကတပြည်နယ်ကနေတပြည်နယ်လဲကူးတယ်ဆိုတော့အကုန်လုံးကခံရမှာပဲလေအဲ့တော့ဆိုအဲ့ဒါတွေကိုလည်းတတိထားရမယ်။နောက်ပြီးတော့ဗမာပြည်မှာလုပ်ငန်းအမျိုးမျိုးရှိတယ်။ဟိုတယ်နဲ့ခီးသွားလာရေးလုပ်ငန်းရှိတယ်၊ဆက်မှုလုပ်မှုလုပ်ငန်းရှိတယ်။နောက်ပြီးတော့စိုက်ပျိုးရေးလုပ်ငန်းရှိတယ်နော်အမျိုးမျိုးရှိတယ်။ဥပမာဆိုပါတော့ကြောင်မီးဒေတာအားပေးစေုံတွေကိုအမတန်မှတီးနှံနေပါလေအစတည်းအထွက်ကောင်းတဲ့နေရာမျိုးမှာသွားလုပ်လိုက်မယ်ဆိုရင်ဒီအတီးနှံနေနော်အရွက်တွေရဲ့အရေးတပြည့်ကကျသွားမှာပဲ။ဥပမာဆိုလက်ဖက်ဆိုင်တဲ့နေရာမှာမျိုးလုပ်တာမျိုးနောက်ပြီးတော့ဟိုဥပမာဆိုရင်အင်းလေးလိုနေရာမျိုးပေါ့နော်အခုဆိုရင်တီချစ်ကြောင်မီးသွေးဆေးရုံကတိတ်မှမဝေးတာအဲ့ရမြစ်တွေချောင်းတွေတင်ကောသွားမှရှိတယ
်ဒါရီတဲ့အရေးကြီးတာကမတိုးတက်သေးတဲ့မြန်မာနိုင်ငံမှာလေးထုညဉ့်ဉန်းမှုအတိုင်းတာနဲ့အန်ဒီယေကိုတည်တည်ချာချာသိအောင်မလုပ်နိုင်သေးတာဖြစ်ပြီးဂန္ဓာဆောင်ကနေပေါဝင်ပြီးဆောင်ရွက်ဖို့အတွက်လိုအပ်နေတာပါ
ဗမာပြည်မှာလေးထုတွေကိုဘလောက်မကောင်းတာတွေရောက်နေတယ်လဲဘလောက်အတိုင်းတာတွေရောက်နေတယ်လဲဆိုတာကိုခုထက်တည်တည်ချာချာတိုင်းတာတဲ့ကရိယာတွေလည်းမရှိသေးဘူးစင်းစရာတွေလည်းမရှိသေးဘူးမရှိသေးတော့လေထုထဲမှာညဉ့်ဉန်းမှုဖြစ်တရားကြောင်မီးသေးဆင်ရုံကမလည်းမကလည်းချားဟာတွေလည်းအများကြီးရှိနေမယ်အဲ့ဒါဆိုလို့ရှိရင်လူတွေရဲ့ကျန်းမာရေးကအမတန်ထိခိုက်နေမယ်အဲ့တော့ဒါတွေကလည်းအရေးကြီးတယ်အဓိကကပါလဲဆိုရင်ဒီမာကျူရီပြဿနာပေါ့နော်ငါးတွေပါတွေပြဿနာကြသွားမယ်ဆိုလို့ရှိရင်တို့ကခန္ဓာကိုယ်ရဲ့အတွက်မာကျူရီကမထွက်တော့ဘူးလေမထွက်တော့လူတွေရဲ့စားလို့ရှိရင်အများကြီးပြဿနာဖြစ်တယ်အဲ့တော့ငါးလုပ်ငန်းလူတွေနဲ့လည်းကြည့်ရမယ်နောက်ပြီးတော့ခီးသွားလာရေးလုပ်ငန်းလူတွေကလည်းရှိဟအမွေနှစ်ဖြစ်နေတဲ့နေရာကိုအနီးနားမှာကြောင်မီးသေးတဲ့ုံနဲ့များလာလို့လေထုညဉ့်ဉန်းမှုဖြစ်မယ်ဆိုရင်မဖြစ်ဘူးအထူးသဖြင့်လူတွေနားနေတဲ့ပန်းဥယင်တို့နော်နိုင်ငံတော်ဥယင်ကြီးတွေတစ်တော်တွေဘာတွေနားမှာဆိုရင်ဒီနေရာတွေကလေထုညဉ့်ဉန်းမှုတွေဖြစ်ကုန်မယ်ဖြစ်ကုန်မယ်ဆိုတော့တစ်ခုတည်းစဉ်းစားလို့မရဘူးခန္ဓာဆိုစဉ်းစားရမယ်နောက်ပြီးတော့အင်ဂျင်နီယာဆိုလို့ရှိရင်လည်းမြေဆင်အင်ဂျင်နီယာတစ်ခုတည်းကနေလုပ်လို့မရဘူးတခြားအင်ဂျင်နီယာတွေရဲ့အထောက်ပံ့ပေါ့နော်ဆက်မှုအင်ဂျင်နီယာတွေဟို electronic engineer တွေနောက်ပြီးတော့မြို့ပြအင်ဂျင်နီယာတွေမြေကြီးနဲ့ပတ်သက်ပြီးလုပ်တဲ့အင်ဂျင်နီယာတွေကနောက်မိုးလေဝသလူတွေကအကုန်လုံးကြီးရမယ်နောက်ပြီးတော့လေထဲမှာကြောင်မီးသေးတိုင်ကခိုးငွေတွေကချက်ချင်းပျောက်သွားတာမဟုတ်ဘူးအဲ့တော့ဘယ်ကိုရောက်သွားမလဲဘယ်နေရာမှာကျမလဲလူတွေရှူလိုက်တဲ့အခါမှာလေထဲမှာဘလောက်ရာခိုင်နှုန်းပါပြီးလူတွေရဲ့ညီမထဲကိုဘလောက်ရောက်သွားမလဲအစိုးထဲဘလောက်ရောက်သွားမလဲဆိုတာကိုကွန်ပျူတာနီးတွေနဲ့တွေ့တာရှိတယ်အဖက်ဖက်ကလုပ်ဖို့အရေးကြီးတယ်ခင်းတလောက်လွယ်တာတော့မဟုတ်ဘူးအများကြီးသတိထားပြီးလုပ်မှရမယ်နှမို့ဆိုလို့ရှိရင်တော့ပို့ပြီးတော့စိုးသွားနိုင်တာအများကြီးရှိတယ
်တဘာဝဝန်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလေပြရစီနောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော
်ဒေါက်ခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံတဲ့ဤပညာကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လည်းဦးကကြီးညာပေးပါမယ်ရှင်
တမန်ဝင်ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဆုံးဖြတ်လိုက်တဲ့ပေါ်ကမ္ဘာတစ်ဝန်းကခေါင်းဆောင်တွေပတ်ဝန်းကျင်ထင်းသိမ်းလို့ရှာသူတွေအပြင်းထန်ဝေဖန်နေပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မာခရွန်ကတော့သမ္မတထရန့်မှာတမန်ဝင်မာကုကိုကျူးလွန်လိုက်တယ်လို့ယုံကြည်ကြောင်းပြောဆိုခဲ့တာပါ။ဂျာမနီဝန်ကြီးချုပ်အန်ကလာမာကဲကလည်းပဲရစ်သဘောတူညီချက်ဟာတမန်ဝင်ခြေလှမ်းတစ်ရပ်ဖြစ်ကြောင်းပြောဆိုခဲ့တယ်လို့ကမ္ဘာကြီးကိုကာဝယ်ဆက်ရှောက်ဖို့တာဝန်ရှိတယ်လို့ခန်းစားချက်ရှိတဲ့သူတွေကိုအမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ကဟန်တားနိုင်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့တာပါ။မွတ်စလင်အများစုနိုင်ငံ6နိုင်ငံဖြစ်တဲ့အီရန်၊လီဘီယား၊ဆိုမာလီယား၊ဆူဒန်၊ဆီးရီးယားနဲ့ယေမန်နိုင်ငံတွေကသူတွေကိုအမေရိကန်ပြည်ထောင်စုတဲ့ပြည်ုံကင်းကတ်တဲ့သမ္မတရဲ့အမိန့်ကိုပြန်လည်အသက်သွင်းဖို့နိုင်ငံရဲ့အမြင့်ဆုံးတရားရုံးထံသမ္မတဒေါ်နယ်ထရန့်တောင်းဆိုလိုက်ပါတယ်။ဟောက်တရားရုံးတွေမှာတားမြစ်ထားတဲ့သမ္မတအမိန့်ကိုပြန်ပြီးအသက်သွင်းဖို့အတွက်တရားရုံးချုပ်ကပြန်လည်တုံ့တက်ပြီးသမ္မတထရန့်အစိုးရကမနေ့ကတောင်းဆိုလိုက်တာပါ။အမေရိကန်ကကျောင်းနောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF တပ်ဖွဲ့တွေက IS ဆွေရွက်တွေကမြို့တော်တစ်ခုလိုထိန်းချုပ်ထားတဲ့ Syria နိုင်ငံရကာမြို့အနီး3ကီလိုမီတာကွာတီရောက်ရှိနေပြီးမြို့ကိုပြန်လည်သိမ်းပြတ်ဖို့ထိုးစစ်တွေမချခင်စမယ်လို့အမေရိကန်စစ်ပစ်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကာစီနိုလောင်းကစားရုံတစ်ခုကိုတနတ်သမားတူကဝင်ရောက်စီးနှင်းပြီးလူအုပ်ချားကလောင်းကစားစပွဲတွေကိုမီးရှို့ခဲ့ရတာကမိခိုးတွေကြောင့်အသက်ရှင်မွန်းချက်ပြီးလူ36ဦးထက်မနည်းသေဆုံးသွားပါတယ်။
တင်ကြီးချုပ်ကိုကိုအောင်လည်းဦးကတင်ဆက်ပေးတော့တာဖြစ်ပါတယ်။ဒီညအတွက်စီစဉ်ထုတ်လို့ရမှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Finance ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။ View American တဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်နိုင်အထိလိုင်းတိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေလည်းထိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.